Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ FIN အကြီးအကဲတစ်ကိုမကြခင်ရွေးချယ်နိုင်လိမ့်မယ်လို့သမ္မတထွန်းကပြောပါတယ်။မြောက်ကိုရီးယားကပက်တင်တပ်ဒုံးကျည်တစ်ခုကိုဆန့်တပ်ပစ်လွှတ်လိုက်ပါတယ်။ EU စာနာမှုအကူအညီပေးရေးမဟာမင်းကြီးဟာရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံအတွင်းတရုတ်တို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့
နှစ်ပတ်လောက်ကပဲကျွန်တော်မတီးကျုံကိုရောက်ပြီးပြန်လာတယ်။အဲ့မှာရေနံတင်တင်းမောကြီးတွေကပ်ပြီးတော့ရေနံတွေကိုပြပါအဲ့မှာတန်ကြီး12ခုကိုဖြဲ့ပြီးတော့ရုပ်ပြီးပဲပို့နေပါပြီ။ဒါပေမဲ့အဲ့ဒီကကျေးရော်ဒီရဲ့လူမှုဖုံကျူ
ရဲ့ညဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါမယ်ရှင်။
FIN ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအကြီးအကဲအသစ်အမည်ကိုအစောဆုံးရှေ့သတင်းပတ်အတွင်းမှာသိရှိနိုင်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောကြားလိုက်ပါတယ်။ FIN အကြီးအကဲအသစ်ဘသူဖြစ်မယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ချက်အမြန်ချနိုင်လိမ့်မယ်လို့ Virginia ပြည်နယ် Lynchburg မြို့မှာရှိတဲ့ Liberty Tech တို့ရဲ့ပွင့်လင်းသမင်အခမ်းအနားမှာမင်းကွန်းပြောကြားဖို့အသွား Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကသတင်းတော်တွေကိုပြောပါတယ်။ FIN ကြီးကဲ James Comey ကိုအငင်းပွားဝယ်ရာယာရုကဖယ်ရှားပြီး၄ရက်အကြာမှာသမ္မတထရန့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ကိုမီကိုယာရုကဖယ်ရှားလိုက်တဲ့အပေါ် Washington DC မြို့မှာအခုချိန်ထိပြောဆိုဆွေးနွေးနေကြဆဲဖြစ်ပါတယ်။သမ္မတထရန့်ရဲ့ပထမဆုံးနိုင်ငံခီးစဉ်ဖြစ်တဲ့အရှေ့အလယ်ပိုင်းနဲ့ဥရောပတိုက်တို့ကိုထွက်ခွာမဲ့တောက်ကြနေမှာအစ်စ်ရွေးချယ်မဲ့သူရဲ့အမိကိုကြီးညာနိုင်မလားလို့သတင်းတောက်တွေကမေးတဲ့အခါမှာတော့အဲ့ဒီနေ့မှာကြီးညာနိုင်ဖို့ဖြစ်နိုင်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။အစိုးရရှိနေတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့လွတ်တော်အမတ်တွေအပါအဝင်လူပေါင်းတရာစင်နီးပါးကို FBI အကြီးအကဲရာထူးအတွက်သမ္မတထရန့်ကထည့်သွင်းစဉ်းစားနေတာဖြစ်ပါတယ်။အဲ့ဒီထက်ကအနည်းဆုံး၅ဦးကိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions နဲ့လက်ထောက်ရှေ့နေချုပ် Rod Rosenstein တို့ကစနေနေ့မှာလူတွေ့မြင်းများမှုစီစဉ်ထားပါတယ်။သမ္မတ George W. Bush လက်ထက်ကတရားရေးဌာနမှာအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Alice Fisher ဟာလည်းစနေနေ့မှာလူတွေ့မြင်းများမှုစီစဉ်ထားတဲ့အထဲပါဝင်ပါတယ
်။သမ္မတ Donald Trump ရဲ့ကမ္ဘာစီးပွားရေးဆိုင်ရာချင်းကပ်လှုပ်ဆောင်မှုဟာစစ်မှုထိပ်သီးနိုင်ငံကြီးတွေအတွက်ပိုးပြီးအဆင်ပြေစေမယ်လို့ယုံကြည်ကြောင်း American ဘဏ္ဍာရေးဝန်ကြီး Stephen Mnuchin ကအီတလီနိုင်ငံဘာရီမြို့မှာကျင်းပတဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံမှာကမ္ဘာဗန္ဒိုင်းကောင်းဆောင်တွေနဲ့တွေ့ဆုံပြီးပြောကြလိုက်ပါတယ်။တောက်ကြနေ့မှာစတင်ကျင်းပတဲ့ G7 အဖွဲ့ဝင်တွေရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးအပြီးမှာဝန်ကြီးမနူချီကဒီအစည်းအဝေးရောက်လာသူတွေဟာစနေနေ့မှာပိုးပြီးတက်တောင်တက်တာရှိလာတာတွေ့ရပြီးအခုဆိုရင်သမ္မတထရန့်ရဲ့စီးပွားရေးဆိုင်ရာသတင်းစကားတွေကိုနားထောင်ဖို့သူနဲ့အချိန်ယူပြီးတွေ့ဆုံကြတယ်လို့ပြောပါတယ်။တကယ်လို့ကိုကျိုးစီးပွားကာကွယ်မူဝါဒကိုပြန်ပြီးအသက်သွင်းမယ်ဆိုရင်ဗန်းစနစ်ပြုပြင်ရတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာလိုကိစ္စရပ်မျိုးတွေနဲ့ကမ္ဘာတဝန်းစီးပွားရေးကျဆင်းတဲ့ဒဏ်ကိုခံရမှာစိုးရိမ်နေကြတဲ့ G7 နိုင်ငံတွေကအမေရိကန်သမ္မတရဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုတည်ဖို့အတွက်ကြိုးစားလာကြတာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးဆိုင်ရာဥတီမှုပြောင်းလဲလာတာနဲ့ပတ်သက်ပြီးအစည်းအဝေးမှာအထူးသဖြင့်ဝန်ကြီးကကုန်သွယ်ရေးလွတ်လပ်ခွင့်ဒါမှမဟုတ်မျှတမှုမရှိဘူးလို့တတ်မှတ်ရင်အမေရိကန်ပြည်ထောင်စုအနေနဲ့ကိုကျိုးစီးပွားကာကွယ်မူဝါဒကိုကျင့်သုံးခွင့်ရှိတယ်လို့ပြောကြပြီးဂျပန်နဲ့ဥရောပနိုင်ငံတွေကကိုယ်စားလှယ်ရဲ့စိုးရိမ်မှုတွေရှိလာတာဖြစ်ပါတယ်။ပြည်သက်ဗန္ဒိုင်းဝန်ကြီးမီရှယ်ဆပ်ပန်ကတော့အမေရိကန်အစိုးရအဖွဲ့အစည်းနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်တဲ့တူညီတဲ့စိတ်သက်ဆက်ထားဖို့လုံးဝလိုအပ်တယ်ဆိုတာကိုဂျပန်ဖွဲ့ဝင်6နိုင်ငံကပုံမှန်လင်းလင်းနဲ့တချို့ဆိုတိုက်ရိုက်ပြောကြတယ်လို့ဆိုပါတယ်။ဂျပန်ဗန္ဒိုင်းဝန်ကြီးတာရိုအာဆိုကလည်းလွတ်လပ်တဲ့ကုန်သွယ်မှုဟာစီးပွားရေးပိုကောင်းလာစေတာမို့ဒါကိုမပစ်ပယ်သင့်ပါဘူးလို့ပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကပက်ထင်းတပ်ဒုံးကျည်တစ်ခုကိုတန်ပြီအနောက်ဖက်ကမ်းခြေအနီးကနေတနင်္ဂနွေနေ့မှာဆန်းသပ်ပြစ်လုခဲ့ကြအောင်တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘလို့ဒုံးကျည်အမျိုးအစားမျိုးဖြစ်တယ်ဆိုတာကိုရုတ်တရက်မသိရသေးကြောင်းကိုရီးယားစစ်ဖက်အရာရှိတွေကရိုက်တာသတင်းဌာနကိုတယ်လီဖုန်းကတဆင့်အစောပိုင်းမှာပြောကြားခဲ့ပေမဲ့မြောက်ကိုရီးယားအခြေစပ်ယုံဟပ်သတင်းဌာနကတော့အခုပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာပက်ထင်းတပ်ဒုံးကျည်ဖြစ်တယ်လို့အတည်ပြုပြောဆိုရတယ်။မြို့တော်ပျောင်ရန်ရဲ့အနောက်မြောက်ဖက် ကုဆုံးဒေတာကနေဒီဒုံးကျည်ကိုပြစ်လွတ်လိုက်တာလို့ဆိုပါတယ်ဒီနေရာဟာမြောက်ကိုရီးယားကတာလပ်ပစ်ဒုံးကျည်တည်ဆောက်နေတယ်လို့ယူဆရတဲ့အရင်ကလည်းတာလပ်ပစ်ဒုံးကျည်တွေစမ်းသပ်ပြစ်လွတ်ခဲ့တဲ့ဒေတာဖြစ်ပါတယ်အခုပြစ်လွတ်မှုဟာမြောက်ကိုရီးယားကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကဒုံးကျည်ပြစ်လွတ်ပြီးမိနစ်ပိုင်းအတွင်းမှာပြတ်ကျသွားခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်စမ်းသပ်ပြစ်လွတ်ခြင်းလည်းဖြစ်ပါတယ်မြောက်ကိုရီးယားရဲ့အခုပဲတင်တာဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျပြီးဒီလိုရဲ့အပေါ်ဂျပန်နိုင်ငံအနေနဲ့အပြင်းထန်ကန့်ကွက်ကြောင်းဂျပန်အစိုးရဝန်ကြီးအဖွဲ့ဝန်ချုပ်ယိုရှိဟိဒါဆူဂါကတင်းငွေနေမှာပြောပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းအလားတူကန့်ကွက်ကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့မှာဗာဂျီးနီးယားပြည်နယ်လင့်ချ်ဘတ်မှာရှိတဲ့ Liberty တက္ကသိုလ်ဘွယ်နှင်းသဘင်အတွက်ပထမဆုံးမိန့်ခွန်းပြောကြားခဲ့ပါတယ်ဒီတက္ကသိုလ်ဟာအမေရိကန်ရဲ့အကြီးဆုံးခရီးရန်ကျောင်းတစ်ကျောင်းဖြစ်ပြီးကျောင်းဝန်ကြီးဟာသမ္မတထရမ့်ကိုအစောဆုံးထောက်ခံခဲ့သူဖြစ်ပါတယ်အင်္ဂါနေ့မှာပြည်ထောင်စုစုံစမ်းရေးဘူရို FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖြုတ်ချခဲ့ခြင်းကစပြီးအခုပထမဆုံးဖြစ်ပြစ်ဒဏ်တွေမှာသမ္မတကိုပြန်တွေ့လာရတာပါMr. Comey ဟာပြည်ထောင်စုနှင့်သမ္မတရွေးကောက်ပွဲကာလအတွင်း Trump ရဲ့မဲဆွယ်မှုနဲ့ Russia ဆွေးနွေးမှုကြားဆက်နွယ်မှုရှိမရှိ Russia ရဲ့အခန်းကဏ္ဍကိုစုံစမ်းစစ်ဆေးနေသူဖြစ်ပါတယ် Liberty တက္ကသိုလ်ကဘွေရသူ 18,000 ကျော်နဲ့အတူဘွန်နင်းတပင်မှာပါဝင်ခွင့်ရတာအတွက်အလွန်ဝမ်းမြောက်ကြောင်းသမ္မတ Trump ကစနေနေ့ပတ်စံရေဒီယိုမိန့်ခွန်းမှာထည့်သွင်းပြောကြားပါတယ် Liberty ကျောင်းအကြီး Jerry Falwell Jr. ဟာ Evangelical Christian 80လောက်ကဲမဲရာဂိုင်းလုံးလောက်ကဲမဲကိုMr. Trump ရအောင်အတွက်အကူအညီပေးခဲ့တဲ့တက်ကြွလှုပ်ရှားသူကွယ်လွန်သူနာမည်ကြီး TV ကြားဟောဆရာရဲ့တားတူပါမကြခင်ကကောက်ခံခဲ့တဲ့ပြည်သူ့တည်ထောင်စစ်တမ်းရတမန်လူလူ36ရာဂန်နှုန်းကသမ္မတ Trump ရဲ့ရက်တရအတွင်းသမ္မတတာဝန်ထမ်းဆောင်မှုကိုထောက်ခံနေချိန်မှာအင်ဝင်ဂရီခရီးယန်၄ပုံ၃ပုံလောက်ကထောက်ခံပေးခဲ့တာဖြစ်ပါတယ
်UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရင်းနဲ့ပြည်ပခဖြည့်ရှင်ရေးဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီတာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစာနာမှုအကူအညီပေးဆေးဆိုင်ရာမြေပြင်အခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံမှာမေလ12ရက်နေ့ကနေ14ရက်နေ့အထိအလဲပတ်ရောက်ရှိနေပါတယ်စတိုင်လီယာနီတာရခိုင်ပြည်နယ်အတွင်းကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာနိုင်ဖို့အတွက်စစ်တွေမြို့ကိုစနေနေ့နောက်ပိုင်းကရောက်ရှိလာကြောင်းပြည်နယ်အစိုးရအရာရှိတွေကပြောပါတယ်။မဟာမင်းကြီးအနေနဲ့ EU ရဲ့စာနာမှုအကူအညီပေးဆိုင်ရာစီမံကိန်းတွေကိုတင်းနှင်းငွေနေမှာတွားရောက်လေ့လာမှာဖြစ်ပါတယ်။ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့နိုင်ငံတော်အတမင်ကုကံပုတ်ကိုဒေါန်ဆန်းစုကြည်တို့အပါအဝင်မစ္စတာစတိုင်လီယာနီတ်စ်တို့မေလ၁၂ရက်နေ့မှာတွေ့ဆုံပြီးတဲ့နောက် EU မဟာမင်းကြီးတဦးအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုပထမဆုံးအကြိမ်တွားရောက်ဖို့သဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။မေလ၁၂ရက်နေ့ကမြန်မာနိုင်ငံကိုရောက်လာတဲ့မဟာမင်းကြီးစတိုင်လီယာနီတ်စ်ဟာမြန်မာနိုင်ငံကို EU ကစာနာမှုအကူအညီအသစ်တွေထပ်ပေးမယ့်အကြောင်းလဲကြေညာခဲ့ပါတယ်။ EU အနေနဲ့မြန်မာနိုင်ငံကိုမေ့မထားကြောင်းဒါကြောင့်လဲမြန်မာနိုင်ငံအတွက်စာနာမှုအကူအညီတွေနဲ့ဘေးအန္တရာယ်လျှော့ချရေးဆိုင်ရာအကူအညီအတွက်ယူရို12တန်းအကူအညီပေးဖို့စီစဉ်ထားကြောင်းအခုပေးမယ့်အကူအညီအသစ်တွေကနေဘေးဒုက္ခရင်ဆိုင်နေရသူတွေအတွက်အသက်ကယ်နိုင်မယ့်လုပ်ငန်းတွေနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရေးအတွက်အထောက်အကူပြုမှာဖြစ်ကြောင်းမဟာမင်းကြီးစတိုင်လီယာနီတ်စ်ကပြောပါတယ်။အခုပေးမဲ့ EU ရဲ့အကူအညီသစ်တွေကယူရို6တန်းကိုတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေအတွင်းပြည်ပခဖြစ်နေတဲ့ဒေသတွေမှာရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်စာနာမှုအကူအညီတွေတိုက်ရိုက်ပေးသွားမှာဖြစ်ပါတယ်။ကျန်တဲ့ယူရို3တန်းကိုတော့တဘာဝဘေးအန္တရာယ်ဒဏ်လျှော့ချရေးလုပ်ငန်းတွေမှာအသုံးပြုသွားမှာဖြစ်ပါတယ်။ EU ကအခုမြန်မာနိုင်ငံကိုပေးတဲ့အကူအညီသစ်တွေဟာတောင်နဲ့အရှေ့တောင်အာရှဒေသအတွက် EU ကပေးဖို့ရှိတဲ့ယူရို28တန်းနဲ့ကတစ်စိတ်တည်းဒေသလည်းဖြစ်ပါတယ်။မဟာမင်းကြီးစတိုင်လီယာနီချာရခိုင်ပြည်နယ်ကိုခီးမဆက်ခင်နေပြည်တော်မှာပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
။ပါကစ္စတန်နောက်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်အိုးအိမ်ရွှေ့ပြောင်းခဲ့ကြတဲ့ပတ်စတူလူမျိုးစုထောင်ပေါင်းများစွာဟာဒီလနှောင်းပိုင်းမွတ်စလင်တွေရဲ့ရမဒန်ဥပုသ္တမတိုင်ခင်မှာနေရာရင်းပြန်လို့ရအောင်လုပ်ပေးဖို့အတွက်အစိုးရကိုတောင်းဆိုကြပါတယ်။တပိုင်းနဆိုင်ကိုပိုင်းအုပ်ချုပ်ခွင့်ရထားတဲ့မြောက်ပိုင်းဝါဇီရစ်တန်ခိုင်ဒန်ဒီဒီပါခဲရွာကတိုင်းဒါမိသားစု2400လောက်ဟာအခြေခံလိုအပ်ချက်တွေမပြည့်စုံတဲ့ယာယီစခန်းတွေမှာနေထိုင်နေရတာဖြစ်ပါတယ်။လူမျိုးစုတွေနေထိုင်တဲ့ဒေသတွေမှာပါကစ္စတန်စစ်တပ်က2014ခုနှစ်ကစပြီးစစ်သွေးကြွအဖွဲ့တွေချိန်မုန်းတဲ့ စစ်စင်ရေးတွေကနေလူပေါင်းတသန်းကျော်အိုးအိမ်ရှစ်ပြောင်းခဲ့ရတာဖြစ်ပါတယ်။မြောက်ပိုင်းဝါဇီရစ်စတန်ဒေတာအခုချိန်ထိနိုင်ငံတကာအချမ်းဖက်ဖွဲ့တွေရဲ့အချက်အချဒေတာဖြစ်နေတယ်လို့မကြသေးခင်ကပဲအမေရိကန်တပ်မှုတွေကနေအပြစ်တွေဝေဖန်ခဲ့တာပါ။အဲ့ဒီဒေတာဟာတာလီဘန်တွေနဲ့အာဖဂန်နစ္စတန်နိုင်ငံမှာပုံကောက်မှုတွေလုပ်နေတယ်။ဟာကန်နီကွန်ရက်နဲ့ဆက်နွှဲနေတဲ့စစ်သွေးကြော်တွေရဲ့လေ့ကျင့်ရစခန်းတစ်ခုဖြစ်နေနှစ်ပေါင်းများစွာရှိနေကြတာပါ။ပါကစ္စတန်အာဏာပိုင်တွေကတော့အချမ်းဖက်နှိမ်နှင်းတဲ့စစ်တပ်ဆစ်စင်ရေးတွေမပြတ်လှုပ်ဆောင်နေတာမို့ဒီနယ်စပ်ဒေသအများစုဟာလုံခြုံမှုရှိလာနေပြီဖြစ်ပြီးဒေသခံတွေကိုနေအိမ်ပြန်ခွင့်တဖြည်းဖြည်းချထားပေးမှဖြစ်ကြောင်းပြောကြားပါတယ်။ကုလသမဂ္ဂခန့်မှန်းချက်အရဥယျာဉ်ရွှေ့ပြောင်းရတဲ့မိသားစုပေါင်းက9000ကျော်လောက်ရှိနေတာပါ။အများစုကအင်းနီချင်းအာဖဂန်နစ္စတန်နိုင်ငံထဲကခို့စ်ခရိုင်မှာခိုလုံကြပြီးပါကစ္စတန်နိုင်ငံထဲမှာပဲအနီးအနားမြို့ရွာတွေမှာထွက်ပြေးခိုလုံကြသူလည်းအများအပြားရှိနေပါတယ်။
ပြင်သစ်နိုင်ငံမှာရှစ်လအတွင်းကျင်းပဖို့ရှိတဲ့လွတ်တော်ရွက်ောက်ပွဲတွေမှာတစ်ချိန်က Bull Fighter လို့ခေါ်တဲ့နွားရိုင်းကစားတဲ့နွားရိုင်းနဲ့ကစားပြီးတပ်ပြခဲ့သူအမျိုးသမီး Video Games လုပ်ငန်းပိုင်ရှင်တထေးကြီးတင်ချပညာထူးချွန်ထက်မြက်သူတို့ဟာပါတီအတွက်အနိုင်ရရှိရေးအတွက်ဆောင်ရွက်ပေးနိုင်မယ့်အမှတ်လောင်းနေဖြစ်တယ်လို့သမရအဖြစ်ရွက်ောက်တင်မြှောက်ခံထားရတဲ့ Emmanuel Macron ကမျှော်လင့်နေပါတယ်။စီးပွားရေးလုပ်ငန်းတွေကိုလိုလားသူဖြစ်တဲ့အပြင် EU နဲ့ပူးပေါင်းရေးကိုလိုလားတဲ့အလဲအလတ်ဝါဒီ Macron ဟာပြင်သစ်နိုင်ငံမှာအပြောင်းအလဲတွေပေါ်ဆောင်ပေးမယ်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်ဆိုတဲ့ကတိတွေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တာဖြစ်ပါတယ်ဒါပေမဲ့သူလှုပ်ဆောင်လိုတဲ့ပြည်ပြင်ပြောင်းလဲမှုတွေအောင်မြင်ရေးအတွက်လွတ်တော်မှာအမှတ်နေရအများစုအနိုင်ရဖို့လိုအပ်ပါတယ်မိသောပင်ဖြစ်စေကမူသူဟာပထမဆုံးအနေနဲ့ကတော့ပါတီမရှိတဲ့သမ္မတတအူးဖြစ်လာမှာပါသူစတင်တည်ထောင်ခဲ့တဲ့ Emerge ရှစ်တို့လို့အမည်ရတဲ့လှုပ်ရှားမှုကတော့သမ္မတရွေးကောက်ပွဲမှာအနိုင်ရရေးတက်တဲ့အတွက်ရည်ရွယ်ပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်အဲ့ဒီရည်မှန်းချက်အခုချိန်မှာပြည့်ဝသွားပြီဖြစ်တဲ့အတွက်သမယုကြနိုင်ငံရေးပါတီတွေကိုအနိုင်ရရေးအတွက်သူ့ရဲ့လှုပ်ရှားမှုကြီးကိုနိုင်ငံရေးပါတီအဖြစ်ပြောင်းလဲပြည့်ရတော့မှာဖြစ်ပါတယ
် Rhode Island ပြည်နယ် YMCA အသင်းကမိခင်သူကိုသူတို့အဆောက်အဦတဲ့လွတ်လွတ်လပ်လပ်ကလေးနှုတ်တိုင်ခွင့်မပြုတဲ့အတွက်မိခင်က YMCA အသင်းကိုတရားဆွဲခဲ့ပါတယ်မိခင်ဖြစ်သူ Elizabeth Gordon ကိုစား American Civil Liberties တမကက Ocean Community YMCA ကိုတရားစွဲပေးခဲ့ပါတာဖြစ်ပါတယ်။ကလေးသုံးယောက်မိခင်ဟာဒီ YMCA အသင်းမှာအချိန်ပိုင်းအလုပ်သမားတဦးဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဒေါက်ခင်မြတ်သက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဝင်ရောက်နားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတွင်းတရုတ်တို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့အရင်စပါမယ်ရှင်။ပေကျင်းမြို့တော်မှာကျင်းပမဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာလို့တင်စားခေါ်ကြတဲ့ကမ္ဘာလမ်းမကြီးကနေကုန်းသွယ်မှုလမ်းကြောင်းတွေပွင့်လာနိုင်တဲ့အမျှမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလည်းစီးပွားရေးအဆက်ဆက်တွေပိုများလာလိမ့်မယ်လို့မျှော်လင့်ထားကြတာပါ။တစ်ချိန်တည်းမှာပဲစီးပွားရေးနဲ့ကုန်းသွယ်မှုတွေမှာတစ်ဖက်သက်မဖြစ်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာကြိုတင်ပြင်ဆင်ဖို့လိုမယ်လို့လည်းထောက်ပြနေကြပါတယ်။အပြည့်အစုံကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့ဘယ်ဂျီမြို့တော်မှာကျင်းပမဲ့ Belt and Road Forum တက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဟာမြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ဘယ်ဂျီမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။စောက်လုပ်ရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးစီးပွားရေးနဲ့ကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေပါလိုက်ပါသွားတဲ့ဒီခီးစင်မှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးပြမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာပထဝီဝင်အနေထားရအဓိကခန်းကဏ္ဍကပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဆက်အစံတွေလည်းပိုများနိုင်ကြလေရှိပါတယ်။ဒါပေမဲ့လည်းဒီလိုအဆက်အစံတွေများလာတာနဲ့အမျှကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်မဖြစ်အောင်ကြိုတင်ပြင်ဆင်ထားဖို့လိုမယ်လို့လည်းမြန်မာရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အခုဆိုရင်တရုတ်ဘက်ကစီမံကိန်းချဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ဘက်ကမရေကျွန်းနဲ့ကြောက်ဖြူရေနက်ကွင်းစီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံတွေကြားမကျေနပ်မှုတွေလည်းပေါ်ပေါက်နေတာပါဒီအတွက်လည်းဒေသခံပြည်သူအကျိုးစီးပွားကိုအကာအကွယ်ပေးတဲ့စီမံကိန်းမျိုးဖြစ်ဖို့အစိုးရအနေနဲ့အာရုံစိုက်ရလိမ့်မယ်လို့လည်းမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကထောက်ပြပါတယ
်ကြောက်ဖြူစီမံကိန်းတစ်ခုပေါ့လေပထမတစ်ခုကတော့ pipeline တွေ့တာပေါ့နော်နောက်တစ်ခုကအခုလောလောဆယ်ရေနံတင်သင်္ဘောကြီးတွေဆိုက်နေတဲ့စိတ်ကမ်းပေါ့နော်အဲ့ ခါနဲ့ပတ်သက်ပြီးတော့ကျွန်တော်အခြေအနေကတော်တော်လေးဆိုးသွားတယ်ညာကျွန်တော်မကြခင်လေးတွေလွန်ခဲ့တဲ့နှစ်ပတ်လောက်ကပဲကျွန်တော်မတည်ကျုံကိုရောက်ပြီးပြန်လာတယ်အဲ့မှာရေနံတင်သင်းမောကြီးတွေကပ်ပြီးတော့ရေနံတွေကိုပြပါအဲ့မှာတန်ကြီး12ခုကိုထည့်ပြီးတော့ရုပ်ပြီးပဲပို့နေပါတယ်ဒါပေမဲ့အဲ့ဒီကကြေးရော်ဒီရဲ့လူမှုဖွံ့ဖြိုးရေးအနေသားဟာတော်တော်ကိုဆူဆူဝါးဝါးနေတာရှိပါတယ်ခင်ဗျာဆိုတော့ကတော့ပြုတ်ပြီဘက်ကဂတိကဝတ်တီနောက်အစိုးရဘက်ကဂတိကဝတ်တီကဘလို့ဘလို့ရှိမှတော့ကျွန်တော်မသိဘူးပွင့်လင်းမြင်သာမို့လည်းမရှိဘူးအဲ့ဟာနဲ့ပဲဆိုပြည်သူတွေလည်းဘာမှဟိုဖွံ့ဖြိုးတိုးတက်မှုတွေခံစားမှုမရှိတော့တော့ကျွန်တော်တွေးခဲ့ရတယ်ခုတည်းဒီလေသိမ့်မြေသိမ့်ပြဿနာတွေကလည်းတိုးလို့တိုးလို့တန်လိုက်ရင်ရှိနေတာတွေ့ရတယ်အဲ့တော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လာရင်နံပါတ်၁ကကျွန်တော်တို့ပွင့်လင်းမြင်သာမှုပေါ့လေပွင့်လင်းမြင်သာမှုနောက်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပေါ့လေကျွန်တော်လိုတယ်လို့မြင်ပါတယ
်ရခိုင်ပြည်နယ်လိုပဲအလားတူကချင်းပြည်နယ်မြစ်စုံတဝိုက်မှာရေအားလျှပ်စစ်ထုတ်လုပ်ဖို့အတွက်တရုတ်ရဲ့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေစေဖြစ်သလိုတရုတ်နိုင်ငံဘက်ကလည်းဒီစီမံကိန်းနေနဲ့ပတ်သက်လို့အရက်သားအစိုးရအသစ်နဲ့ဆွေးနွေးမှုတွေရှိနေပါတယ်ဒီအပေါ်မှာကချင်းပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးဂျာကတရုတ်အစိုးရရောမြန်မာအစိုးရပါပြည်သူလူထုရဲ့ဆန္ဒသဘောထားကိုနားထောင်ပြီးပြည်သူဆန္ဒကိုမျက်ကွယ်ပြုတဲ့စီမံကိန်းမျိုးတွေဘယ်ပြည်နယ်မှာမှဇွန့်မလုပ်စေချင်ဘူးလို့အကြံပြုပါတယ
်။အတိကာတော့ပြည်သူလူထုရဲ့အသံကိုနားထောင်ပေးဖို့ပါ။အခုကဒီမိုကရေစီခေတ်လည်းရောက်လာပြီဆိုတော့ဒီခေါင်းဆောင်တွေကဟိုတရုတ်ခေါင်းဆောင်တွေဖြစ်တဲ့ကျောင်းညမာနိုင်ငံကခေါင်းဆောင်တွေဖြစ်တဲ့ဒေသခံပြည်သူလူထုရဲ့သဘောထားသူတို့ရဲ့အသံ public voice ကိုအလေးထားဖို့လိုအပ်ပါတယ်။အဲ့ဒါကိုဥပေက္ခပြုလို့မှဇွန့်လုပ်မယ်ဆိုလို့ရှိရင်တော့မကောင်းနိုင်ပါဘူး။အဲ့ဒါကြောင့်မလို့တရားအခုပြည်သူလူထုကလူလားတလားမလူလားတလားဒီအဒီစီမံကိန်းကိုထောက်ခံတယ်ထောက်ခံတော့ဆိုတဲ့ကြလေလာတိရှိပြီးမှပြည်သူလူထုရဲ့သဘောထားနဲ့တရားတွေစွန့်ချက်ဖို့ရှားမှမှန်ကန်နိုင်မယ်လို့ယူဆတယ်ဗျာပြည်သူလူထုရဲ့သဘောထားဆန္ဒကိုမဆန့်ကျင်မဲ့လူပုလူတွေဒါကြောင့်မလို့ပွင့်လင်းမိသားမဟုတ်အဓိကဖြစ်တယ်ဗျာ
တရုတ်နိုင်ငံကနေအာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလန်းရေလန်းတွေနဲ့ဆက်သွယ်မဲ့ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောဆိုထားတာပါဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော့ကိုကြိုးစိုးစိတ်အားတန်နေကြပါတယ်ဒါပေမဲ့လို့ဖွံ့ဖြိုးပြီးနိုင်ငံတွေအတွက်ဘလို့အကျိုးအမြတ်တွေရနိုင်မလဲဆိုတဲ့ပေါ်မှာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတရုတ်ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားမှုမရှိဘဲတာဒူညီမြတိုးတက်ရေးကိုမြှင့်တင်မှုအတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင
်မဆုမတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနှားဆင်ရပါမယ်ဒီတစ်ပတ်မှာတော့တရုတ်အစိုးရရဲ့ပိုလန်မကြီးတိဆောက်ရေးစီမံကိန်းမှာမြမပြည်ဟာအဓိကအချက်ချကြတဲ့နေရာတစ်ခုဖြစ်ကြောင်းဥအောင်ခင်ကသုံးသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုနှားဆင်နိုင်ပါပြီရှင်
တရုတ်ပိုလမန်ဂျီလာက One Belt One Road Forum ပေကြီးမှာကျင်းပပါလိမ့်မယ်။ဒါပေမဲ့မြန်မာပြည်မှာတော့ပိုလမန်ရဲ့ရှေ့ပြေးတွေအကောင့်တွေဖောနေတာအတော်လေးကြားနေပါပြီ။မြန်မာတရုတ်ရေနံဓာတ်ငွေပိုက်လိုင်းကိုပိုလမန်ရဲ့ရှေ့ပြေးအဖြစ်တရုတ်ကမြင်ပါတယ်။ဒီပိုက်လိုင်းဟာတရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပါဝင်တဲ့၄နိုင်ငံစီးပွားရေးဇင်းကြံအတွေ့လဲစံနမူနာကောင်းဖြစ်တယ်လို့မြင်ပါတယ်။မြမဟာပိုင်လိုင်းအခွန်ငွေသာမကပဲရေနံစိမ်းတန်ချိန်နှစ်တန်းနဲ့တဘာဝဓာတ်ငွေကုဗမီတာတန်း2000ရရှိမှာဖြစ်ပါတယ်။ပိုင်လိုင်းစီမံကိန်းမှာအမှုတန်း1000ကျော်ရှိတဲ့အနေနဲ့85ရာခိုင်နှုန်းဟာမြန်မာနိုင်ငံသားတွေဖြစ်ပါတယ်။ကျွမ်းကျင်လုပ်သားတွေအတွက်အခွင့်အလမ်းကောင်းဖြစ်ပါတယ်။ပိုင်လိုင်းစီမံကိန်းကိုဒေသခံတွေလက်ခံလာအောင်လူမှုဘဝမြင့်တည်ရေးအတွက်စာတင်ကြောင်းဆေးရုံဘိုးဘွားရိတ်သာရေတွင်းရက်စစ်ဒါအားနဲ့လမ်းပန်းဆက်သွယ်မှုကိုတရုတ်ကဆောင်ရွက်ပေးပါတယ်ခေတ်ပိုလမတိဆောက်ရေးအတွက်မြန်မာနိုင်ငံမှာလိုအပ်တာတွေကိုဖြည့်ဆည်းဖို့ဂန္ဓာဇုံမှာနှစ်နိုင်ငံပူးတွဲဆောင်ရွက်သွားမယ်လို့တရုတ်သားမဟွန်လျန်ကအေပီလာဇမ်းမှာရန်ဝန်မှာပြောသွားပါတယ
်ဒါကြောင့်မြန်မာနိုင်ငံမှာအမေရိကန်ဟာတရုတ်ကိုမကြော်နိုင်ပါဘူးမြန်မာကိုတန်ခတ်တာရုပ်သိမ်းပြီးကုန်သွယ်မှုအခွင့်ဒူးခံအဖြစ်ပြန်လည်သတ်မှတ်ပေမဲ့မြန်မာအမေရိကန်ကုန်သွယ်မှုဟာအလွန်နှေးပါသည်ကြောင့်သိရပါတယ်။ဥပမာအထည်ချုပ်လုပ်ငန်းမှာတစ်လဒေါ်လာ၄သန်းမို့သာအမေရိကန်ကိုမနှစ်ကတင်ပို့နိုင်ခဲ့ပါတယ်။ဂျပန်ကိုတင်ပို့တဲ့တန်ဖိုးရဲ့၁၀ဘုံ၁ဘုံသာရှိပါတယ်။အထည်ချုပ်လုပ်ငန်းတစ်ခုလုံးကတင်ပို့တဲ့တန်ဖိုးရဲ့၃ 300 ခိုင်နှုန်းကိုသာအမေရိကန်ကိုတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းကိုနိုင်ငံခြားသားကယာနှုန်းပြည့်ပိုင်ဆိုင်ခွင့်ရှိတာကြောင့်တရုတ်ကုမ္ပဏီအများအပြားဝင်ရောက်လာကြပါတယ်။ရန်ကုန်ကအထည်ချုပ်စက်ရုံ400ကျော်မှာတရုတ်ပိုင်ကုမ္ပဏီ300ကျော်ရှိပြီးပိုမိုများပြားလာဖို့အလားအလာရှိပါတယ်
။မြေဆုံစီမံကိန်းရပ်ဆိုင်ထားတဲ့ကိစ္စဟာလက်ရှိအစိုးရဖြေရှင်းရမယ့်ပြဿနာတစ်ခုဖြစ်ပါတယ်။မြေဆုံမြညာမြေဝန်းရေအားကြီးစစ်စီမံကိန်းတွေဆက်လက်အကောင့်တွေပေါ်တဲ့မတဲ့စုံစမ်းတင်ပြမယ့်ကော်မရှင်ကိုလွန်ခဲ့တဲ့ဩဂုတ်လကမှဖွဲ့စည်းပါတယ်။နောက်၈လကြာတော့သမရဥထင်ကျော်တရုတ်ပြည်သွားပြီးသဘောတူချက်အချို့ကိုလက်မှတ်ရေးထိုးပါတယ်။ဒါပေမဲ့မြေဆုံပြဿနာမှာတော့သဘောထားကွဲလွဲတာမျိုးမရှိဘူးလို့ဆိုပါတယ်။နိုင်ငံအကျိုးရှိမဲ့သဘောတူချက်မျိုးကိုရရှိခဲ့တယ်လို့တရုတ်ဒုနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။ဥတင်ကျော်ရဲ့ဖခင်ဆရာမင်းတူဝင်ရဲ့ရေးသားချက်တွေကိုစူးစီးပြီးတရုတ်မြန်မာနှစ်ဘာသာနဲ့စာအုပ်ထုတ်တာကိုဥတင်ကျော်လာမှစာအုပ်မိတ်ဆက်ပွဲကျင်းပတာကိုကြည့်ရင်တရုတ်စီယုံရေးကိုခံမှနိုင်ပါတယ
်မြန်မာပြည်နာကိုတရုတ်ကကူညီဖြည့်ရှင်းမှာမို့အပြင်လူတွေဝင်လာတာကိုစိတ်နှစ်သက်ဖို့မရပါဘူးရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးကုလသမဂ္ဂလူအခွင့်အရေးကောင်စီကကိုယ်စားလှယ်အဖွဲ့ဆေးလွတ်ဖို့မတ်လကစီစဉ်နာကိုတရုတ်ကအပြင်းထန်ကန့်ကွက်တဲ့အတွက်အစီအစဉ်ဖျက်သိမ်းလိုက်ရပါတယ်မြန်မာရဲ့အချုပ်အခြာအာဏာကိုရိုသေလေးစားဖို့အရေးကြီးတယ်လို့တရုတ်ကအကြောင်းပြပါတယ်လူအခွင့်ရေးကောင်စီကစုံစမ်းရေးအဖွဲ့ဆေးလွတ်ဖို့ EU ဥရောပအဖွဲ့ကအဆိုတင်တာဖြစ်ပြီးအစီအစဉ်ကိုရုပ်သိမ်းဖို့ဥရောပကိုယ်စားလှယ်အချို့ကိုဒေါ်ဆန်းစုကြည်ကဖြောင်းပြပြောဆိုပေမဲ့အချီးနှီးဖြစ်သွားရတယ်လို့တန်တမန်အချို့ကပြောဆိုကြောင်းနော့စတဲလာက EP 18ရဲ့နေ့ထုတ် Asia Times သတင်းမှာရေးသားပါတယ်
။တရုတ်အစိုးရအထူးကိုယ်စားလှယ်စွန်ဂိုရှန် AP လာနှောင်းပိုင်းဘင်္ဂလားဒေ့ရှ်ကိုတွားတုံးကလည်းရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်ကိစ္စကိုနိုင်ငံပြဿနာအဖြစ်သဘောထားဖြေရှင်းဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။လိုအပ်လာရင်တရုတ်ကကူညီဖို့အဆင်သင့်မယ်လို့လည်းကမ်းလှမ်းသွားပါတယ်။ရခိုင်ဘင်္ဂလားဒေ့ရှ်နေစာကော့ခ်စ်စ်ဘဇာဒေတာအထိတရုတ်သားအမတ်ကပေါ်ရောက်လေ့လာတာကိုကြည့်ရင်မြမပြဿနာကိုတရုတ်ကဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုကမ္မနိုင်ပါလေ။ဒါပေမဲ့အပြင်လူဝင်လာမှာကိုတော့မလိုလားပါဘူး။ကရှင်ပြည်နယ်ကငင်းညာရေးဆွေးနွေးပွဲတွေဟာတရုတ်သားပါဝင်ပြီးအနောက်တိုင်းကပါဝင်လာမှာကိုမလိုလားပါဘူး။မြမပြည်ဟာတရုတ်အကျိုးစီးပွားနဲ့တရုတ်ပိုးလမ်းမအတွက်အလွန်အရေးကြီးနေပါလေ။မြောက်ပိုင်းဒေသမှာအပြစ်ကရက်ဆဲပြီးငင်းကြမ်းသွားတာနဲ့တရုတ်ဟာကရှင်ပြည်နယ်ကိုဖျက်ဆီးနေလီโดလမ်းမကြီးကိုပြန်လည်တိဆောက်มาသေးကြပါလေ။အိန္ဒိယကိုသွားမဲ့တရုတ်ပိုးလမ်းမဟာမြန်မာပြည်ကိုဖျက်ရမှာမို့မြန်မာပြည်နာပြည်လေရေးကိုတရုတ်ကအထူးအာရုံစိုက်နေတာဖြစ်ပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့လာမဲ့အင်္ဂါနေ့ညအတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပအဝင်ဒေသတွင်းမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွင်းမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့27ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
အင်္ဂါနေ့ညတိုက်ရိုက်နေလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲဖြစ်ပါတယ်။ဒေါ်လာလတန်းစီစဉ်တင်ဆက်ထားပါရရှင်။ဒီ
ီဒရင်ပါအင်္ဂလိပ်မဂရင်စာကန္ဓာမှာချိုးချံချွေတာတဲ့ကစီနေတယ်ဆိုရင်ဘယ်လို idiom တွေနဲ့ညီညွန်းသုံးလဲဆိုတာကိုတင်ပြပေးဖို့စီစဉ်ထားပါတယ်ပထမဦးဆုံ
း skin flint
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက skin skin ကအရေးပြ flint flint ကမိခတ်ချောက်ဖြစ်ပြီးဒါရိုက်ဒီဘေကတော့မိခတ်ချောက်အရေးပြဖြစ်ပါတယ်ဒီသုံးဆင်းတက်လာတာကတော့ရှေးတုန်းကမိမှုရမှာမိခတ်ချောက်တုံးကိုကြောက်ကြောက်ချင်းတိုက်ပြီးမိမှုရမှာအဲ့ဒီကစီနယ်ချိုးချံလှတဲ့လူကအရေးပြတီအောင်ပါနေတဲ့မိခတ်ချောက်ကိုမလွတ်ပစ်ဘဲသုံးလို့ရနိုင်တဲ့ပြီသုံးနေတဲ့ဖြစ်ရကံကြီးဆင်းတက်လာတာပါဆလိုတာကတော့ဘာပဲဖြစ်ဖြစ်အကကလေးကြံနေတောင်မှမလွတ်ပစ်ရဲတာကိုဆလိုတာဖြစ်ပါတယ်ကော့ကက်ချစ်ချက်ပြီးတော့မလွတ်ပစ်ဘဲနှမျောပြီးဆက်သုံးနေတဲ့အဖြစ်မျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒါကြောင့် skin flint ရဲ့ idiom အသေးပဲကကျမတို့မြန်မာမှာကော်တီယာကစီနေကြီးလို့ဆိုနိုင်ပါတယ်သိချိုးချံချွေတာတဲ့လူဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is a skin flint Rain or shine he always walks to work to save on the bus fare
John ha ကစီနေကြီးမိုးရွာရွာနေဘူးဘူးအလုတ်ကိုသူလမ်းလျှောက်သွားတယ်ဘတ်ကားကတက်တာရအောင်လို့လို့ဒီပေးရပါတယ် George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ John is a skin flintRain or shine, he always walks to work to save on the bus fare.
Kasiniya ma nao ta atong piu nai ne, idiom ga ro.
Penny pincher.
Phit par de, sa long paung ga PENNY, penny ga English atong penny a chwe si phit pi do PINCHER, pincher ga to sait de lu phit par de. Scribe khun ye dai yai de be ga ro pya si go to ga dan sait ga na ni.ပြုလုပ်တာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကကျမတို့မြန်မာမှာအနိကဆုံးတပြားနှပြခွာတဲ့လူနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Hobie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ As a student putting herself through college Mary was well known among her friends as a penny pincher
ကျောင်းသူဘဝကိုကြီးနဲ့ကိုကောလိပ်ကိုတက်ရတော့ Mary ဟာတပြားနှပြချီသုံးနေရတဲ့လူဖြစ်တယ်လို့သူတငယ်ချင်းတွေကသိထားကြတယ်လို့အဓိပ္ပာယ်ရပါတယ်။ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ As a student putting herself through college, Mary was well known among her friends as a penny pincher.
ခုနောက်ဆုံးတင်ပြပေးမှာကတော့
cheapskate
ဖြစ်ပါတယ်။စာလုံးပေါင်းက CHEAP cheap ကဈေးပေါ်တာအပေါ်စားလိုက်တာ SKATE skate ကဒီမှာပြည့်ချက်အသုံးဘန်းစကားရောင်းရင်းကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် cheap skate ကဈေးပေါ်တဲ့ရောင်းရင်းနှမဆိုအပေါ်စားလိုက်တဲ့ရောင်းရင်းပေါ့။ဒီသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်။ဈေးပေါ်တာကိုချိန်နှစ်တတာဈေးတက်တာတာကိုပဲကြည်တာတက်နိုင်တော့မှကစီနယ်ပြီးတက်တာတဲ့နေရှာသူတနည်းကျမတို့မြန်မာမှာအပေါ်စားချိန်တဲ့လူဘာမဆိုဈေးပေါ်မှဝယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တခါတရံလဲသူများဝယ်ကျွေးတာပဲစားနေပြီးကိုကျွေးဖို့အလှည့်ကြတော့မသိကြအောင်ဆောင်းနေပြီးကိုပစံတက်တာရလေအောင်ကစီနဲလာသူကိုလဲ cheap skate ရဲ့လို့ညီညွန်းခေါ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe is a cheap skate he always eats instant noodle packets for lunch
Joe ကတကယ်အပေါ်စားကြိုက်တယ်လူဗျာသူနေ့လေစားဆိုရင်အမြဲခောက်ဆွဲတော့ကူပဲစားတယ်လို့ဒိဗေရပါတယ်။ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe is a cheapskate. He always eats instant noodle packets for lunch.
ဒီတွင်ပါကစီနေတာကိုတင်စားပြောတဲ့ idiom အသုံးတွေဖြစ်တယ်
။ Skin flint, penny pincher, cheapskate.
တို့ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။နောက်တွင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနနေ့ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီတနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျာအခုဒုတိယပိုင်းမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့အစီအစဉ်ပဲဖြစ်ပါတယ်ထုတ်လုပ်သူမဆုမွန်နဲ့ကိုအောင်အောင်စီစဉ်တင်ဆက်တဲ့စနေနေ့ညကဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတည့်ရက်လေးနဲ့ဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရယ်ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြည်ပမှာတွားရောက်ပြီးတော့ပညာသင်ကြားခဲ့သူတွေသူတို့တွေဒီပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုတွေလုပ်ကင်ကြတဲ့အခါမှာဒီကျောင်းတွေတက္ကသိုလ်တွေသင်တန်းတွေဖွင့်တဲ့အခါမှာသူတို့တွေအနေနဲ့ရင်ဆိုင်ရတဲ့ခက်ခဲတွေနောက်ဒီခက်ခဲတွေကိုဘယ်လိုရင်ဆိုင်ကျော်လွှားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးသွားမှာပါဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့မတ်မေပလဲသွယ်ပါသူက Smile Education Training Institute ဆိုပြီးတော့အဖွဲ့ဖွဲ့ထားပြီးတော့ဒီဆရာမတွေရဲ့သင်ကြားပြသမှုဘိုင်းမှာအရေးသေးမြန်မာလောက်အောင်သင်တန်းပေးနေသူဖြစ်ပါတယ်မင်္ဂလာပါမတ်မေပလဲသွယ်ခင်ဗျာတဲ့လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေ
မင်္ဂလာပါရှင်အားလုံးကိုနှုတ်ဆက်ပါတယ်
ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒေါက်တာကျော်မိုးထွန်းပါနော်ဒေါက်တာကျော်မိုးထွန်းဟာနယူးယောက်ဘတ်ပုတ်ကလီကတက်ကတိုနဲ့ရေးတက်ကတိုတွေမှာ PhD ဘွဲ့ရအောင်ပေါ့ပညာစီးပုခဲ့ပါတယ်သူကအခုကမှမြန်မာပြည်ကိုပြန်ပြီးတော့ပါရမီတက်ကတိုထူထောင်ဖို့ကြိုးပမ်းနေပါတယ်လောလောဆယ်မှာတော့ပါရမီ Institute ဆိုပြီးတော့ဒီအဖွဲ့ဖွဲ့ပြီးတော့သင်တန်းတွေပေးနေပါတယ်မင်္ဂလာပါကိုကျော်မိုးထွန်းရေ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါ
ဟုတ်ကဲ့နောက်တစ်ယောက်ကတော့မတ်တူတူမှာပါမတ်တူတူမှာအထိုင်းနိုင်ငံရန်ကန်ဟမ်တက်ကတိုမှာပညာရေးဆိုင်ရာချီးမံခံကွဲမှုမဟာဘွဲ့ရရှိခဲ့သူပါသူကပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အတွေ့အမှုတစ်ဦးလည်းဖြစ်ပါတယ်မင်္ဂလာပါမတ်တူတူမှာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒီစပြီးတော့ဟိုအရင်ဆုံးမတ်မေပလဲသွေကိုမေးမြန်းခြင်းပါတယ်ဆိုတော့မတ်မေပလဲသွေတို့အနေနဲ့ဒီ Smile Education Training ပေါ့လေဆရာဆရာမတွေကိုဒီအရေးသွေးမြန်မာလောက်အောင်သင်တန်းတွေပေးနေတဲ့အခါမှာဘလို့အခက်အခဲမျိုးတွေကိုအဓိကရင်ဆိုင်ရပါလဲခင်ဗျဟု
တ်ကဲ့ရှင်ဒီရင်ဆိုင်ရအခက်အခဲတွေကတော့အများကြီးပေါ့နော်ဒီဆရာဆရာမတွေရဲ့ပညာရေးကဏ္ဍကအရင်အရေးကြီးတယ်ကျွန်မဒီ teacher training တွေကိုပြည်내နဲ့တိုင်းနေမှာတောင်းရောက်ပို့ချတဲ့နေရာမှာဆရာဆရာမရဲ့လိုအပ်ချက်တွေပေါ့နော် teaching methodology စင်တွေမကပဲနဲ့ပေါ့နော်ဒီဆရာဆရာမတယောက်ရဲ့လိုအပ်ချက်ဘဝအတွက်တာလိုအပ်ချက်တွေအများကြီးရှိတာကိုလည်းတွေ့ရတယ်ပြီးတော့ teacher training တော့ပို့ချတဲ့နေရာမှာခုနကပေါ့နော်ဒီပညာရေးဒီတိုင်းရဲ့ပြည်နယ်မှာရှိတဲ့ပညာရေးတာဝန်ကိုထမ်းဆောင်နေတဲ့မြို့နယ်ပညာရေးမှူးတိုင်းပညာရေးမှူးပေါ့နော်ကျမတို့ training တော့ပို့ချမယ်ဆိုလို့ရှိရင်ဒီ permit ပေါ့နော်ခွင့်ပြုချက်အမိတ်ကိုကျမတို့စောင့်ရတယ်တလက်စာထဲမှာဒီဆရာဆရာမတွေရဲ့က teaching methodologies ကသူတို့ကအရန်ကိုလိုအပ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့ဒီပညာရေးခန္ဓာနေနိုင်ငံတော်ကိုတိဆောက်မဲ့နေရမှာဆရာဆရာမတွေအားလုံးကအခုကဘာပေါ်မှာဒီကနေ့ updated teaching methodology စီကိုသူတို့ကရက်မှတ်နေကြတယ်အဲ့တော့ဟိုနိုင်ငံတော်ကလည်း BED တင်တန်းနေပို့ချတယ်တလက်စာထဲမှာတယ်နောင်လာမဲ့၄နှစ်တာကာလအတွက် master plan ဆိုပြီးရောက်နေပေါ့နော် teachers education အတွက် college တွေကိုဖွင့်ဖို့စီစဉ်နေရယ
်
အဲ့ကမှလည်းဆရာဆရာမ ratio နဲ့ကျောင်းသူကျောင်းသား ratio ပေါ့နော်အဲ့ဒါတွေကလုံးဝမမျှပါဘူးအဲ့တော့တတော့တနေရာနေပြီးရောနေခုနကလိုအပ်နေတဲ့ပညာရေးဆရာမအရေးသွေးနှင့်တင်တဲ့ ကဏ္ဍတွေကိုဖြစ်စည်းဖို့ရအတွက်အများကြီးပံ့ပိုးပေးဖို့လိုတယ
်။ဟုတ်ကဲ့
။ challenges တွေကတော့ခုနကကျွန်မတင်ပြသွားတဲ့အချက်မှလည်းတချို့ပါသွားတယ်။
ဟုတ်ကဲ့ဟုတ်ကဲ့မတ်မေပလက်တွေကျွန်တော်တို့ဟိုဒီအသေးစိတ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးရအောင်ပါ။အခုတခါမေးချင်တာကတော့ဟုတ်ကဲ့ဟိုဒေါက်တာကျော်မိုးထွန်းပါ။ဒေါက်တာကျော်မိုးထွန်းဝင်ရောက်ဆွေးနွေးပြပါဦးခင်ဗျ။
ဟုတ်ကဲ့။ဆိုတော့အခုအခက်အခဲတွေဆိုတာကတော့ကျွန်တော်ဒီ institution နဲ့ပြောမယ်ဆိုရင်တော့ဗောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုဒီဒီပုဂ္ဂလိကပညာရေးအဥပဒေဗောနော်အဲ့ဒါတွေလည်းမထွက်သေးတာတချောင်းနောက်တစ်ပိုင်းကဒီကျွန်တော်တို့လိုမျိုးမြန်မာနိုင်ငံကိုပြန်ရောက်လာတဲ့လူငယ်တွေဗောနော်ဒီလူငယ်တွေဆိုပညာရေးမှာဝင်ပြီးတော့အာသုံခွန်ဆိုင်လုပ်နေတဲ့လူငယ်တွေအများကြီးပဲရှိပါတယ်ကျွန်တော်လိုမျိုးပဲသူတို့တွေအကုန်လုံးကလည်းဒီလိုမျိုး not for profit ဗောနော် NGO စိတ်တဲ့နဲ့အကျိုးမြတ်မရှာတဲ့စိတ်တဲ့နဲ့လာပြီးတော့လာလို့ဖို့ရောက်လာကြတယ်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့လည်းဟိုဘောနော်ဥပဒေနဲ့ကောင်းကောင်းဘောနော် NGO တော့ဖွဲ့လို့ရတယ်ဘောနော်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့ဒီရနိုင်တဲ့အခွင့်အလမ်းတွေဘောနော်ကတော်တော်နည်းနေပြီးတဲ့ဟာမှာဒီအလုပ်လုပ်ရတဲ့ခါမှာကျွန်တော်တို့ဒီလိုမျိုး NGO လုပ်ငန်းတွေရောလုပ်ရတဲ့ခါမှာတော်တော်နှောင့်နှေးမှုတွေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီ institutionနေနဲ့ကြည့်ဖို့ပြောမယ်ဆိုဒီ major ကြီးနှစ်ခုပေါ့နော
်ဟုတ်ကဲ့
ပထမတစ်ခုကတော့ဒီ private education act မှာထွက်တည်ရတဲ့ကြောင်းဒုတိယတစ်ခုကဒီလိုမျိုး NGO လုပ်ငန်းတွေလုပ်ချင်နေဆိုရင်ဒီလိုမျိုးအတိအကျဟိုရှင်းရှင်းလင်းလင်းခွင့်လန်းနေမရသေးတာတကြောင်းပေါ့နော်အဲ့ဒီကြောင်းကတော့ကျွန်တော် institution နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့
နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပေါ့နော်ကျောင်းသားတွေပေါ့နော်ကျောင်းသားကျောင်းသူတွေ
ကိုဒေါက်တာကျော်မိုးထွန်းရေကျွန်တော်တို့အဲ့ဒီအပိုင်းတချို့အပိုင်းတွေကိုကျွန်တော်တို့နောက်ကြတော့မှဆက်ပြီးတော့ဆွေးနွေးရအောင်ပါအခုတခါကျွန်တော
်
ဟုတ်ကဲ့အလှည့်ပေးချင်တာကတော့မတ်တူတူမှာပါမတ်တူတူမှာဝင်ရောက်ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကျွန်မလည်းဒီပေါ့နော်ဒီပညာရေးနဲ့ပတ်သက်တာတွေသင်ယူပြီးတော့ကိုပြန်လာတဲ့အချိန်မှာပို့တေချာတာကျွန်တော်ပညာရေးစနစ်ပြောင်းဖို့လိုတယ်ပေါ့နော်ဆိုတော့ကျွန်တော်ပညာရေးစနစ်ကြောင်းမို့လဲခါတော့ပညာရေးစနစ်မှာအဓိကကြားတဲ့မဆရာတွေနဲ့ပတ်သက်တဲ့ကဏ္ဍကိုကျွန်တော်မှဟိုလုပ်ဖို့အတွက်ဟိုအဆန္ဒရှိတယ်အဲ့အတွက်ကျွန်တော်ဆရာတွေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်လုပ်တယ်ပေါ့အဓိကကတော့အဲဘာလို့ရွေးချယ်လဲဆိုတော့အဲ့လိုအချိန်မှာကျွန်တော်နိုင်ငံရေးအပြောင်းအလဲအထူးခြားမဖြစ်သေးတဲ့အချိန်မှာကျွန်တော်တို့ဒီအဲမူဝါဒရေးရာကိစ္စတွေအပြောင်းလဲဖို့ခက်ခဲနေတဲ့အချိန်မှာကျွန်တော်စာသင်ငန်းစေအပြောင်းလဲခြင်းတော့ကျွန်တော်တို့အဲဝင်လို့ဖို့လိုတယ်အဲ့ဒီမှာတော့ဆရာကြီးကအရေးကြီးရယ်ဆိုပြီးတော့ကျမတို့ကဒီဆရာကြီးနဲ့ပတ်သက်တဲ့တဏ္ဍာန်တွေကိုလို့ဖို့လိုရယ်ဆိုရယ်ယူဆရှိအဲ့ဒီယူဆကိုကျမလက်ခံတဲ့အတွက်ကျမဆရာကြီးနဲ့ပတ်သက်တဲ့တဏ္ဍာန်အောင်လုပ်တယ်သူဖြစ်တော့ကျမစာသင်ငန်းတွေခန့်စွမ်းကာချာကိုချိန်ဖို့အတွက်တော့ကျမတို့လက်ရှိကျင့်သုံးနေတဲ့ဒီအလို့ကျမှတ်သင်ယူတဲ့စာသင်ငန်းတွေမှာကျမတို့စဉ်းစားခွင့်လို့ကျမမိဘမိခွင့်လို့ကျမတို့ပေါ့နော်ဆိုရယ်ဒီဒီမိုကရေစီအလေးချက်တွေမရှိဘူးအဲ့ဒီဥစားတွေကိုပြင်းနိုင်တဲ့သင်တန်းတွေပေါ့အဲဒီ methodology တွေပေါ့ကျွန်တော်အဲ့ဒီဥစ္စာတွေကိုကျွန်တော်ပြဖို့အတွက်ဆုံးဖြတ်ပြီးတော့ကျွန်မဆရာကြီးအုပ်စုနဲ့ကျွန်မသင်တန်းတွေစပြီးခဲ့ပေါ့အဲ့တော့ဘာလို့အခက်အခဲစတွေ့လဲဆိုတော့သင်တန်းတွေပြီးတဲ့အခါမှာတော့အဓိကကျွန်တော်တို့ဒီစာသင်ခန်းတွေကိုကြောင်းဖို့လိုတယ်ခုနကစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကြောင်းဖို့လိုတယ်ဆိုတော့ idea မှာတော့ get သိမတွေ့ဘူးအလုံးဆရာကြီးကလက်ခံတယ်ကြောင်းဖို့တော့လိုတယ်ပေါ့ဒီ logistic system အရာပေါ့နော်ဒါပေမဲ့အဲ့မှာဘာအခက်အခဲဖြစ်လဲဆိုတော့အဲ့ချိန်မှာရှင်းသုံးနေတယ်ကျွန်တော်ဆောင်ပွဲစနစ်တို့အဲ့တော့ကျမတို့ဒီအလွတ်ကျက်တဲ့စနစ်တို့ပေါ့နော်စစ်စေးရေးပုံစံတွေပေါ့နော်အဲ့ဒီပုံစံတွေကအခန့်အတားဖြစ်တယ်လက်ရှိကျင့်သုံးနေတဲ့ဟာတွေကမူဝါဒရဥပဒေရတိတိကျကျပြတ်ထန်းထားတာမဟုတ်ဘဲနဲ့ကျမတို့ဘဟုကလမ်းညွှန်တဲ့အတိုင်းပဲဆရာတွေကဒီဆက်ဟိုလိုက်ပြီးတော့ဒီဆက်သင်ခန်းမှာဒီသင်ကြားပေးနေရတဲ့ခါကျတော့ကျမတို့ပေးတဲ့သင်တန်းတွေကပေးလိုက်တဲ့သင်တန်းကနီးစနစ်တွေကကောင်းတယ်သူတို့ပြန်ပြီးတော့အသုံးချရတဲ့နေရာမှာအခက်အခဲဖြစ်နေအောင်တွေ့ရပေါ့အဲ့တော့ကျမချုပ်ပြီးပြောလို့ရှိရင်တော့အဓိကပြဿနာကတော့ကျမတို့မူဝါဒမှာ gap ဖြစ်တာကိုတွေ့ရခုနကဟိုတော်မိုးဆရာတော်မိုးထွန်းလေးပြောသွားတာတွေ့ရပေါ့တကယ်တမ်းကျမတို့ကဒီခုနတကယ်လုပ်ပိုင်ခွင့်လို့ဒီပါဝင်ခွင့်ဆိုတဲ့အဥပဒေတွေကျမတို့မူဝါဒတွေကအရှင်းရှင်းလင်းလင်းမရှိတဲ့ခါကြတော့လုံးဝကံရခက်နေတဲ့ဟာအဓိကတော့တွေ့ရရှိရပေါ့ကျမတို့ဒီမူဝါဒအပြောင်းလဲလုပ်ဖို့ကတော့ကျမတို့တစုတစ်ဖွဲ့ထဲတော့မရဘူးအားလုံးစုပေါင်းပြီးတော့ကျမတို့မူဝါဒရေးရအပြောင်းလဲတွေလည်းလုပ်ဖို့လိုရဆိုတာကိုလည်းတပြိုင်တည်းကျမတို့စဉ်းစားမိတဲ့အတွက်ဆက်ပြီးတော့စုပေါင်းပြီးတော့လှုပ်ဆောင်တဲ့ဒီမူဝါဒရေးရအပြောင်းလဲစုဖွဲ့လှုပ်ရှားမှုတွေမှာလည်းကျမပါဝင်ပတ်သက်ခဲ့တယ်ပေါ့နော
်ဟုတ်ကဲ့ပါအ
ဲ့မှာလည်းခက်ခဲအများကြီးပါတယ်ကျမနောက်ပိုင်းမှာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့အခုဒီတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့လေးလိုင်းပေါ်မှာရောက်နေတဲ့သူကတော့မဲအီထွန်းဖြစ်ပါတယ်မဲအီထွန်းဟာဒီ Britain Oxford Brookes Tech တို့မှာစင်းငိုင်ပါတာရဲ့နဲ့သင်ကြားလာခဲ့သူပါသူဟာဒီမြန်မာပြည်မှာပြန်ပြီးတော့ Educom Accountancy Service ဆိုပြီးတော့သင်တန်းဖွင့်လှစ်ပေးနေသူပါမဲအီထွန်းရဲ့ဒီမဲအီထွန်း ဒီရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွေးနွေးပြပါအောင်ခင်ဗျာ
ကျမမနစ်ကပဲမနစ်ကရောက်ပါတယ်ရှေ့အင်္ဂလန်နေပြီးတော့အာကျမဇူလိုင်မှာ Education Accountancy ဆိုပြီးတော့အကြောင်းတစ်ခုစတင်ဖွင့်လှစ်ခဲ့ပါတယ်အာကျမတို့ကျမဒီကျောင်းဖွင့်ရတဲ့ရည်ရချက်ကတော့ဒီလုပ်ငန်းခွင်ပေါ့နော်အတုံးပြူပါပါရတဲ့ခုအနေနဲ့အကောင့်နဲ့ပတ်သက်ပြီးတော့ finance နဲ့ပတ်သက်ပြီးတော့ audit နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ငန်းခွင်မှာတကယ်လက်တွေ့အသုံးချမလဲဆိုတာကိုဥတည်ပြီးတော့တင်ချတာပါဒါပေမဲ့ကျမတို့ပထမဆုံးရှိတဲ့အခက်အခဲကတော့တင်ချရေးပေါ့နော်ဆရာတို့လည်းခဏပြောသွားပြီးဆိုတော့လေဟိုဘယ်လိုခေါ်မလဲကျမတို့ကကြတော့ဒီလုပ်ငန်းခွင်ဆိုတော့လုပ်ငန်းခွင်ရောက်တဲ့အချိန်မှာကို set control set confidence နဲ့ပေါ့နော် self study ပုံစံမျိုးစတိုင်နဲ့တွားကြပါလေ။ဒါပေမဲ့တကယ်ကြတော့ကလေးတွေကဟိုအဲ့လိုမျိုးဖြစ်မလာဘဲနဲ့ဟိုတခြားတယောက်ကိုအရန် rely အရန်လုပ်နေတာပြီးရတဲ့ခါမှကျတော့ကျမတို့အဲ့လိုမျိုးစတင်ကြရေးအပိုင်းမှာတော်တော်လေးကိုအခက်ခဲရှိပါလေ။အဲ့ဒါလေးကိုသိကြတာပါ။ဘယ်လိုမျိုးကျမတို့တို့ရဲ့ motive တွေကိုဘယ်လိုမျိုး change လုပ်ပေးရမလဲဆိုတာကိုသိချင်ပါပါ
။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်အခုခုနမမေပလဲတွေ့လို့ဒေါက်တာကျော်မိုးထွန်းတို့မတ်တူတူမာတို့ဟိုပြောထားတဲ့အထက်ထဲမှာကျွန်တော်နားလည်တော့ဆိုလို့ရှိရင်တော့ဒီအခုဒီစာသင်ကျောင်းတွေဖွင့်လှစ်ပြီးတော့သင်ကြားပေးတဲ့အခါမှာခုနလိုပါသက်ဆိုင်ရာနဲ့ချိတ်ဆက်ပြီးတော့တချို့လောက်ရတဲ့အပိုင်းတွေမှာအားနည်းမှုတွေရှိတယ်ဆိုတာမျိုးကျွန်တော်နားလည်မိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေဒီ2015လောက်ကနေပြီးတော့အမျိုးသားပညာရေးဥပဒေဆိုပြီးတော့ဒါဟိုအတိအပြုပြဋ္ဌာန်းပြီးပါပြီဆိုတော့ဒီဥပဒေကတော့ဘလောက်ထိအောင်ဒီပုဂ္ဂလိကကျောင်းတွေနဲ့ပတ်သက်ပြီးတော့အထောက်အကူဖြစ်စေပါလဲဒေါက်တာကျော်မိုးထွန်းဆွေးနွေးပြပါခင်ဗျာ
โอเคครับสมัยอุติ้งเซ็งอันนี้เนี่ยปะเนาะจนตีตะลอง2014เซปเทมเบอร์มาดีเล่มแม่ยีโทပြီးတော့อติปุไล่ไปได้だแม้ไอ้နောက်ปိုင်းมาแล้วตรุดีจนเราดีမြန်မာနိုင်ငံပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပေါ့เนาะဟိုเจ้าသားတွေမချိနဲ့တာလေးတွေရှိတာလေးပေါ့เนาะအဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဟို protest လေးဖြစ်ခဲ့တာလေးတွေလည်းရှိပါတယ်ဒါတွေကတော့ထားပါတော့เนาะအခုကတော့ကျွန်တော်တို့ဒီမြန်မာပညာရေးမြန်မာနိုင်ငံပညာရေးဥပဒေအနေနဲ့ကတော့ဒါ parent law ကတော့ထွက်ပြီးပြီပေါ့เนาะ parent law ထွက်တယ်ဒါပေမဲ့ကျွန်တော်တို့ new ဥပဒေတွေပေါ့เนาะ sectoral law လို့တော့ခေါ်တာပေါ့เนาะအဲ့ဥပဒေတွေကတော့မထွက်သေးဘူးပေါ့เนาะအဲ့တော့ဒီ sectoral law တွေဖြစ်တဲ့ private education act ကိုအများကြီးပဲရှိပါတယ်เนาะအဲ့ဒါတွေအသေးစိတ်မထွက်သေးတဲ့အခါကျတော့ကျွန်တော်တို့လိုရတာလေးတွေနည်းနည်းခက်ခဲနေတာလေးအများကြီးပဲရှိပါတယ်နောက်ဆုံးအနေနဲ့ report အနေနဲ့ထွက်ထားတယ်ပေါ့เนาะဒီ NESP ဆိုတဲ့နော်report မှာတော့ကျွန်တော်တို့ဒီဘလောက်ကတော့ဒီအရင်တော့ဟိုးအရင်တော့ CSR ဆိုတဲ့အားလေးတခုရှိပါတယ်အဲ့ CSR ကိုပြန်ပြီးတော့ဟိုနည်းနည်းလေးမွန်းမံပြီးတော့ပေါ့နော် NESP ဆိုပြီးတော့ထွက်ထားတာလို့ကျွန်တော်တို့ဒီအတိုင်းဝိုင်းကတော့မြင်တယ်ပေါ့နော်အဲ့ဒါလေးလည်းအတွေးသိသိသွားမယ့်အစားပေါ့နော်ဒီလိုမျိုးလေး NESP ဆိုပြီးတော့ဖို့လေးတခါထပ်ထွက်တယ်ထပ်ထွက်ပြီးတော့ဘာဆက်လုပ်မလဲဆိုတာကိုလည်းအတိအကျလေးကျွန်တော်တို့မသိသေးပါဘူးအဲ့ဒီလိုမျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီနိုင်ငံရေးအတွင်းနဲ့ရလဲဘလို့ဒီ government sector ဘိုင်းမှာလဲကျွန်တော်တို့ဘလို့ပညာရေးမှာဝိုင်းကူရမလဲဆိုတာလဲကျွန်တော် question တွေထုတ်ပြရှိပါတယ်ကျွန်တော်တို့လိုမျိုးအကျိုးမြတ် for profit ဟုတ်ပေါ့နော် not for profit နဲ့အကျိုးမြတ်မရှာတဲ့ကျောင်းတွေအနေနဲ့ကြပြန်ဒီလိုမျိုး NGO အနေနဲ့ကြပြန်တော့လဲဒီ private education act ကအသေးချာမထွက်သေးတဲ့ခါကျတော့ကျွန်တော်တို့လည်းဘာလို့လွတ်လွတ်မလဲမသိပါဘူးအခုဒီတော့ကျွန်တော် approach မှာတော့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းမှာတော့ဒီကျွန်တော်ကတော့တက္ကသိုလ်ကြီးထောင်နေတာပေါ့နော် not for profit အကျိုးမြတ်မရှာတဲ့ private ပုဂ္ဂလိကတက္ကသိုလ်ကြီးကြီးတခုထောင်နေတာပါအဲ့ထောင်ဖို့အတွက်လဲကျွန်တော်အရင်တော့တက်ခဲ့တဲ့ကျောင်းပေါ့နော် Bard College က president နဲ့လဲကျွန်တော်စကားပြောပြီးသွားပါပြီသူတို့တွေကလဲကျွန်တော်တို့တက္ကသိုလ်ကြီးဒါပေါ်ပေါက်လာတယ်ဆိုရင်ပေါ့နော် Bard College ကနေပြီးတော့ကျွန်တော်တို့ဒီ Parami တက္ကသိုလ်မှာ၄နှစ်တက်သွားပြီးသားကျောင်းသားတွေကို bachelor's degree ပါ Bard College ကနေပေးမယ်ပေါ့နော်ဒီမြန်မာနိုင်ငံမှာဒီလိုမျိုးပေးလို့ရလားမရလားဆိုတော့လည်းကျွန်တော်တို့မသိသေးဘူးပေါ့နော်အဲ့တော့ကျွန်တော်ခုနကပြောတဲ့ဟာကိုပြန်ချီရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေအတိအကျမရှိသေးတဲ့ခါကျတော့ကျွန်တော်တို့လည်းလိုရတယ်စိတ်ငြိမ်စိတ်ငြိမ်ဖြစ်နေတာကြီးအများကြီး
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါဆိုတော့ကျွန်တော်မက်တူတူမာကိုမေးချင်ပါတယ်မက်တူတူမာက NNE ရမှာလဲဒါအတွေ့အမှုတူဆိုတော့ပေါ့လေပညာရေးဥပဒေရေးဆွဲရမှာလဲ NNE ရနဲ့ညှိနှိုင်းခဲ့တာတွေရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုအခုလိုပညာရေးဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာရောနောက်ထပ်ဒီလိုပိုပြီးတော့ဒီလုပ်ငန်းကိုင်ကိုင်းနေလို့ရလွယ်ကူအောင်နောက်ထပ်နည်းဥပဒေတွေထွက်လာဖို့ဘာကြောင့်ကြံ့ကြံ့နေလို့ထင်တာပါလဲ
ဟုတ်ကဲ့ကြာဟို
့ခုနကကျွန်မထုံးပြရတဲ့အချိန်မှာကျွန်တော်2014 2015မြို့သားဒီညာယူကြီးအကြောင်းပါသွားရပေါ့နော်ကျွန်တော်တကယ်တော့အဲ့ဒီ2014မှာကအဲစက်တင်ဘာမှာမြို့သားဒီညာယူကြီးထွက်တယ်ဟိုကျွန်တော်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကနေပြီးတော့ဒီကဟိုမြို့သားဥပဒေကိုပြင်ဆင်ဖို့ပြောရတဲ့ကျွန်တော်2015မှာတခါဒီမြို့သားဒီညာယူကြီးပြင်ဆင်တဲ့ဥပဒေထွက်တယ်အဲ့တော့ဥပဒေကတော့ရှိပြီဒါပေမဲ့အဲ့ဒါနဲ့ဆက်ဆက်တဲ့ဆက်ဆက်ဥပဒေဆက်ဆက်နည်းဥပဒေတွေမှာတော့ကျွန်တော်တို့အခုထက်ဒီမထွက်ရှိသေးဘူးပေါ့နော်ဒါကတော့ပြဿနာတစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့ခုအဲ့တော့2014မှာလဲကျွန်တော်တို့အငင်းပွားတယ်2015ဥပဒေပြင်ဆင်တဲ့ဥပဒေထွက်လာတော့လဲထပ်ပြီးတော့ဒါအငင်းပွားတဲ့အငင်းပွားတဲ့ဥပဒေတရားဖြစ်ပဲရှိခဲ့အဓိကဘာလို့ပြောနေတာလဲဆိုတော့ကျွန်တော်တို့ခုနဒီအားကိုအကြံပေးခဲ့ကြလဲဆိုတော့ဘာလို့အငင်းပွားနေသေးတယ်ကျွန်တော်တို့အဖြေရလက်ကောင်းအဖြေမထွက်သေးဘူးလို့ပြောတာကျွန်တော် academic freedom လို့ပြောတယ်ကျွန်တော်ပညာရေးလွတ်လပ်ခွင့်ပြဿနာပါအဲ့တော့ကျမတို့ပြီးခဲ့တဲ့ကာလတွေကနေကျမတို့ဒီပညာရေးစနစ်ကိုပြောင်းတဲ့ခါကျတော့ကျမဘုံချုပ်ဝင်မှုရှော့ချတဲ့ပညာရေးကိုတော့ဖို့လိုရဲပညာရေးလွတ်လပ်ခွင့်ရှိဖို့လိုရဲဆိုပြီးအကြံပေးပေမဲ့ထွက်ပေါ်လာတဲ့အမျိုးသားပညာရေးဥပဒေတွေကအဲ့ဒါကိုအပြေအဝအာမခံတဲ့အပြေအဝအထောက်ပံ့ပြုတဲ့ပညာရေးဥပဒေတွေဖြစ်မလာဘူးပေါ့ဒါကြောင့်ခုနကပြောရဲကျမကိုယ်ပိုင်အကြောင်းပဲကိုယ်ပိုင်အကြောင်းနေဖွင့်တဲ့နေရာမှာလဲကျမခုနဆက်ဆက်ပြီးတော့ကျင်တာပါဥပမာအခြေခံပညာအကြောင်းတွေဖွင့်တာရှိမယ်အစင်းမြင့်ပညာရေးအကြောင်းတွေဖွင့်တာရှိမယ်အခုဥပမာကိုပိုင်အကြောင်းနဲ့ပတ်သက်တဲ့ပုဂ္ဂလိကအကြောင်းဆိုလေပုဂ္ဂလိကအကြောင်းရဲ့ဥပဒေတွေခုနကမူဝါဒတွေကတိကျရှင်းလင်းပြီးတော့ပြတ်သားဖို့လိုရဲဟိုတိကျရှင်းလင်းဖို့လိုရဲလို့ထင်တယ်အဲ့ဒါတွေနဲ့အဲ့ဒီအရာတွေနဲ့ဆက်ဆက်တဲ့ new ဥပဒေတွေအခုထိမထွက်ဘူးဆိုလိုချင်တာကအခုတပေါင်းဒီနေ့ထိရနေတဲ့အဲဟိုအပြောင်းလဲကမပုပ်ပိလိကအကြောင်းတွေဖွင့်မယ်ဆိုပုပ်ပိလိကအကြောင်းတွေပညာရေးရင်မှန်းချက်ဒီပညာရေးတန်ဖိုးထားမှုတွေနဲ့သူ့ရဲ့တရားတင်ယုံညွန်းနဲ့ပင်ကြားနည်းစနစ်တွေနဲ့ကျွန်တော်တော့တွားခွင့်မရှိဘဲနဲ့ပုပ်ပိလိကအကြောင်းဖြစ်ဒီမှတ်ပုံတင်လိုက်ပြီဆိုတာနဲ့အခြေခံပညာစစ်အကြောင်းတွေဆိုလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့တင်ယုံညွန်းနဲ့ကိုပဲတင်ပြီးတော့အစိုးရရဲ့စံပေးပွဲမှာကိုပဲဝင်ပြီးတော့ဟုတ်ပါတော့နော်ဟိုစစ်ပြီးနေရတယ်ဆိုတော့ဒီပညာဒီပုဂ္ဂလိကအကြောင်းတစ်ခုရဲ့ပေါ့နော်အနှစ်သာရကပြောင်းနေတယ်ပေါ့နော
်ဟုတ်ကဲ့ကျွန်
တော်တို့ပညာရေးလွတ်လပ်ခွင့်လို့ပြောရင်ကျွန်တော်တို့ဒီ public education လို့ပြောရင်အများနဲ့သဆိုင်တဲ့အစိုးရပညာရေးစနစ်တွေလွတ်လပ်ဖို့လို့တို့လို့ကျွန်တော်တို့ဒီ private sector တွေမှာလည်းလွတ်လပ်ခွင့်ပေးဖို့လို့အဲ့ဒါတွေနဲ့ပတ်သက်တဲ့ဥပဒေတွေကတော့ဒီကနေ့ထိဟုတ်ပါဘူးဒီဒီကြကြနဲ့ရှင်းရှင်းလင်းလင်းတော့မထွက်ထားသေးဘူးပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော်တို့မဆူလို့ကျင်တာအယူဆပိုင်းမှာလည်းပြဿနာရှိတယ်အနှစ်သာရပိုင်းမှာလည်းပြဿနာရှိတယ်နောက်လုံထုံးလုံးဒီပိုင်းမှာလည်းဒီဥပဒေတွေဥပဒေတွေအခုတည်းတော့ရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့အဲ့ဒါတွေတော့ကျမတို့ထပ်ပြီးတော့အကြံပြုဟိုအကြံပြုတိုက်တွန်းတင်တယ်လို့ထင်ပါတယ်အားလုံးပေါ့နော်ဒီအရင်နဲ့တာဝန်သက်သက်တွေ့ရအောင်
ဟုတ်ကဲ့ပါဟုတ်ကဲ့မမေပလဲသွဲကိုမြည်ချင်ပါတယ်ခင်ဗျဒီ2016ပေါ့လေဟိုလွန်ခဲ့တဲ့နှစ်အတွင်းမှာပဲဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့အစိုးရလည်းဖွဲ့စည်းပေးထားပါတယ်ဆိုတော့အဲ့လိုကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာရောဘာတွေဟိုထူးခြားတိုးတက်လာတာတွေရှိပါလဲခင်ဗျဟု
တ်ကဲ့အော်ပညာရေးဝန်ကြီးကသူရဲ့ဒီပေါ်တော့ဒေါက်တာအဲဦးမျိုးသိန်းကြီးပြောထားပြီးတော့အင်တာဗျူးလုပ်ထားတဲ့ဒီနေ့ပြီးတော့မတ်လ29ရက်နေ့မှာပေါ့နော်အဲဒီ Ministry of Education ကနေပြီးတော့လေတိုးတက်ပြောင်းလဲလာတဲ့ဒီ2016ကနေ2021ပေါ့နော်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကိုဟိုတနှစ်တာအတွင်းတိုးတက်အောင်လုပ်ဆောင်ခဲ့တဲ့အရာတွေကိုကျမလေ့လာတွေ့ရှိရတယ်ပေါ့နော်အဲ့တော့ခုနကမတူတို့ကခုနဒေါက်တာကျော်မိုးထွန်းတို့ကဆင်းရဲခဲ့မှာလေဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တော်တော်လေးဆင်းရဲခဲ့ပြီးလိုအပ်တာတွေလည်းဖြည့်ဆက်ပြောခဲ့တယ်တစ်ခါမှလည်းကျမတွေ့လိုက်ရတာကဒီ2030ပေါ့နော်တခုပေါ့နော်အဲ့ဒါ Inchon Declaration မှာဒီကျမတို့ quality education နဲ့ quality assurance ကိုရအောင်ဟိုလုပ်ပေးရမယ်အရာလေးတွေကိုလည်းကျမထပ်ပြီးတော့ဖြည့်ဆက်ပြီးတော့ပြောချင်တယ်တစ်ခါကလေဒီ2016နဲ့2017အတွင်းမှာဒီယခုလက်ရှိပေါ့နော်ဒီပညာရေးမူဝါဒဌာနဆောင်ရွက်နေတဲ့တိုးတက်မှုဒီအထဲမှာ inclusive education ပေါ့နော်အဲ့ဒီအတွက်လေပံ့ပိုးကူညီတဲ့အရာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်နောက်တစ်ခုက teachers education အတွက်လေ teachers training တွေကိုလည်းအခုပေါ့နော် intensive ကို in house training ကို service ယခုလက်ရှိ teacher training တွေလည်းယူနေတာတွေကိုလည်းတွေ့ရတယ်ပြီးရဲ့ခါကျတော့အခုဒီကျမမကြခင်ကဒီ London မှာဒီ state counselor နဲ့တွေ့တဲ့ meeting မှာလည်းပြောသွားတယ်ကျမတို့တိုင်းပြည်က federal ဒီအောင်စုကိုဦးတည်နေတဲ့အတွက်ကြောင့်မို့လို့ federal education ကို promote လုပ်မယ်တလက်စာထဲမှာဒီ assessment system ကိုလည်း grading ပေးတဲ့ system ဖြစ်အောင်ကြိုးစားကြမယ်ကျူရှင်စနစ်ကိုလည်း short ချမယ်ဆိုတာကြီးလည်းထည့်သွင်းပြောကြားတာတွေ့ရတယ်တစ်ဖက်မှာလည်းဒီ peace ပေါ့နော် peacekeeping process လုပ်တဲ့နေရာမှာအခုဒီ Motherton space for no the bilingual education le pyo pyo multilingual education le pyo pyo mi kin ba da saka ko taung sa tin gan the ma curriculum ni design lo pi do ne the twin pinya tin cha ra wu le di ministry of education ga ni pi do ne tan bo saung ye me so ra wu le twi ya de
okay ba
tai na ba da saka 49 myu bo no a ra di ya to tat la de lo jma mi ya de bo no
okay ba khmyar
now lo at the ha li wu ne ne li pi yin chat pi yo swin ni ba ho me shin
okay ba khmyar okay ba so ra di လေလိုင်းပေါ်မှာအခုဆွေးနွေးဖို့ရောက်နေတဲ့သူလေးနောက်တစ်ယောက်လည်းရှိပါတယ်ကိုအောင်ခိုင်မကိုအောင်ခိုင်ဟာထိုင်းမြန်မာနေဆက်ကပညာရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတဦးပါဒီအခုတော့မဟုတ်ဘူးပညာရေးအဖွဲ့အတွက်တင်ယွန်းညွှန်းနှံစာအုပ်တွေရေးသားနေတဲ့အပြင်တခြားဒီသင်တန်းတွေပေးနေရမှာလဲပါဝင်နေသူတဦးဖြစ်ပါတယ်ကိုအောင်ခိုင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တော့လေအခုဒီအရှိရဆက်ဆံမတွေပြောသွားတဲ့အချက်လက်တွေအဲမှာနောက်တစ်ချက်ပါနော်ကျွန်တော်ထည့်သွားတာရှိရှာပညာရေးဖလစ်ကိုစဉ်းစားဖို့အတွက်ကိုကျွန်တော်ကအဓိကနောက်ရက်တရုံညနေပုံစံလေးကြောင်းလဲဖို့အတိအကျကျွန်တော်ဆွေးနွေးချင်ပါတယ်ဗျာအဲ့တော့ကျွန်တော်တို့ခုလက်ရှိကျွန်တော်နိုင်ငံမှာကျင့်သုံးနေတဲ့အိုက်ပညာရေးတရုံညနေစာအုပ်ကအထူးသဖြင့်ကျောင်းသားတွေရဲ့နားလည်သဘောပေါက်မှုကိုဒါအတိအကျထားပြီးတော့ကြီးကြီးထားတယ်ပေါ့နော်ဆိုလိုချင်တာ fact တွေတည်င်းချက်လက်တွေကိုဒါအများဆုံးပေးတာပြီးတော့ကျောင်းသားတွေရဲ့စဉ်ကျင်သုံးသပ်နိုင်တဲ့စွမ်းအားကိုနည်းနေတာကိုတွေ့ရတယ်ဗျာအဲကျွန်တော်တို့ကဒီအခုခုနကပြောသွားတဲ့ဟိုဆီမတ်ရှိရတယ်ဗျာဆီမတ်ဆိုတော့ favorite ဒီပညာရေးစနစ်ကိုတော့တင်ရဆိုလို့ရှိရင်ကျွန်တော်တို့ရအဲဒါကျောင်းသားတွေကိုလည်းကိုယ်တိုင်ဒီမှာစဉ်းစားသုံးသပ်နိုင်တာရှိတဲ့ပညာရေးစနစ်မျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်အဲကျွန်တော်တို့ကဒီတင်ယူနိုင်တဲ့နေကိုကျောင်းလဲပြဖို့ပြနိုင်မှာလို့ပါတယ်အဲတင်ယူနိုင်တဲ့နေရာလဲအားရလေတော့ပြောကျောင်းသားတွေရဲ့ဒီကိုယ်ဟာအဖြစ်ကိုကိုယ်တိုင်ရှာပြီးတော့လုပ်နိုင်တဲ့ပညာရေးမျိုးစနစ်မျိုးဟောဖို့ကောင်းတဲ့အာမခံချက်ပြနိုင်တဲ့ပြန်ဒီနေ့ညကျွန်တော်ကကြောင်းနေပြီလို့ပါတယ်ဗျာအဲနောက်တစ်ချက်မှာပဲခုမှဆက်ဟိုအရင်ဆက်မှာပြောရတယ်ကျွန်တော်ကဆက်ဆက်မှာရေးထရိနီပေါ့နော်အဲဒီချက်ထရိနီဒီကိုပြီးတဲ့အခါမှာလည်းဒီဟာတွေကကျွန်တော်တို့ဒီဆက်ဆက်မှာဒီကြောင်းနေပုံမှာလည်းကျွန်တော်ကအများကြီးအဆင်ပြေသွားမယ်ဗျာအခုကျွန်တော်လက်ရှိကျွန်တော်အမီနာဖဝင်ကျွန်မတွေ့နေရတဲ့ဆက်ဆက်မှာဒီမှာအခုဒီအစိုးရအနေနဲ့စမ်းသပ်နေတဲ့အခုမူလာဒန်းလောက်အဆင်
ဟုတ်ကဲ့
ဆက်ပြီးစမ်းသပ်ပြီးတော့လုပ်နေကြအဲ့ဒီကကြည်ရည်ပုံစံလေးပါမှာမှသူတို့အနေနဲ့လိုက်ပါနိုင်မှုတော်တော်လေးခဲနေတာတွေ့ရတယ်ဗျ
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့။
ဒီကကျွန်တော်ဒီပညာရေးဥစ္စာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီပြည်နယ်အစိုးရရောဒီအခုချက် NGO sector တွေရော private sector တွေရောဆက်ဆံမတွေရောအပြင်ကျွန်တော်တို့ရဲ့ပညာရေးကိုအားကောင်းမှုတက်ဆိုကျွန်တော်တို့ရဲ့မိဘတွေတောင်းသားမိဘတွေပါဝင်နိုင်တဲ့လို့အခွင့်အရေးတွေပါပေးခြင်းနဲ့လို့ကျွန်တော်
ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါကိုအကိုင်းဆိုတော့ကျွန်တော်တို့ဒါအစီအစဉ်ကလည်းမကြာခင်ဒီ9မိနစ်လောက်ဆိုရင်တော့ပြီးဆုံးတော့မှာပါ။ဆိုတော့ဒီအခုတော့ဟို email နဲ့ဝင်လာတဲ့ဟာတခုကိုကျွန်တော်တို့ဖတ်ပြခြင်းပါတယ်ရန်ကုန်မြို့ကမောင်ပဆိုပြီးတော့ email ပေးပို့ထားပါတယ်မတ်ဤတန်စီဖတ်ပြပေးပါအောင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ဘလို့ပဲပြန်လာပြန်လာပြီးပါရမြန်မာတွေမြန်မာပြည်ပြန်လာမယ်ဆိုတော့ဝမ်းသာရတာပေါ့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်တာကောင်းပါတယ်အဓိကအချက်ကသူတို့ပြန်လာပြီးလုပ်တဲ့လုပ်ငန်းတွေအောင်မြင်မှုရတာပွားရတာပေါ့ဗျာမြန်မာပြည်မှာလက်ရှိပညာသင်ကြားနေတဲ့ကျောင်းသားကျောင်းသူတွေကျောင်းသားမိဘတွေရဲ့ဘဝကိုတော့ထူးခြားပြီးအထောက်အကူပြုမယ်မထင်ပါဘူးလိမ်မသွားရင်ပဲတော်လှပေါ့ပညာသင်စရိတ်တွေကတန်းနဲ့ချီတာမို့မိဘအများစုကတတ်တိုင်မယ်မထင်ပါဘူးဆိုပြီးသူကရေးသားထားတာ
ပါဟုတ်ကဲ့ကောင်းပါပြီခင်ဗျာဆိုတော့ဒါကတော့ဒီ email နဲ့ရေးသားပေးပို့ထားတဲ့စာပေါ့လေဆိုတော့ကိုကျော်မိုးထွန်းကိုမေးချင်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိဖွင့်ထားတဲ့ဒီပုဂ္ဂလိကကျောင်းတွေနဲ့အခုဒေါက်တာကျော်မိုးထွန်းတို့ဖွင့်လှစ်နေတဲ့ကျောင်းတွေသင်တန်းတွေနဲ့ဘယ်လိုကွာခြားမှုရှိလဲဆိုတော့ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ကျွန်တော်ဒီမြန်မာရန်ကုန်အတွင်းပဲဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီ not for profit ဆိုတဲ့အကျိုးမြတ်မရှာတဲ့ကျောင်းတွေဘယ်လောက်ရှိလဲဆိုတော့ကျွန်တော်ဟို systematically တော့မကြည့်ရသေးပါဘူးကျွန်တော်လည်းအဲ့အတွက်လည်းအချိန်မရသေးပါဘူးဒါပေမဲ့ကျွန်တော်သိသလောက်ကတော့မြန်မာနိုင်ငံမှာအခုရှိနေတဲ့ကျောင်းအများစုပေါ့နော်အကုန်လုံး public ကျောင်းအများစုဟာ for profit ပေါ့နော် for profit ကျောင်းတွေပါဆိုတော့ကျွန်တော်အဲ for profit ကျောင်းတွေအနေနဲ့သူတို့ကလည်းဒီကျွန်တော်သိတဲ့လောက်ဒီ business registration ရှိရတယ်ရှိကြတယ်ပေါ့နော်ကျွန်တော်တို့ကတော့ NGO လက်မှတ်နဲ့ပဲကျွန်တော်တို့ကျောင်းကိုဖွင့်ပြီးတော့ရည်တည်နေပါတယ်ပြီးတော့ကျွန်တော်တို့ကျောင်းမှာဆိုရင်လည်းကျွန်တော်က not for profit ကိုဟိုရှေ့ရှုတဲ့ကျောင်းတစ်ခုအနေနဲ့လည်းကျွန်တော်တို့ကျောင်းသားတွေမှာရွေးတဲ့အခါကျရင်ငွေမရှိတဲ့ကျောင်းသားတွေကိုလည်းကျွန်တော်တို့ကပညာသင်ကိုရဲရဲရိုရိုပေးပြီးတော့ကျွန်တော်ကခေါ်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတစ်ခါမေးချင်တာကတော့ဟိုပါမက်ဤထွန်းပါဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေအခုလိုမျိုးဒီအစိုးရတည်တက်လာပြီးတဲ့နောက်ပိုင်းမှာကဏ္ဍအသီးသီးမှလည်းလာပြီးတော့ရင်းနှီးမြှုပ်နှံကြတဲ့သူတွေရှိပါတယ်ဆိုတော့မက်ဤထွန်းကတော့ဒါပညာရေးကဏ္ဍမှာပြန်လာပြီးတော့လှုပ်တာပေါ့လေဆိုတော့ဒီရန်ကုန်မှာပြန်လာပြီးတော့ဘလို့တင်တဲ့မျိုးတွေကိုဖွင့်ဖို့ကြိုးစားလဲဘာကြောင့်ဟိုဒီလိုတင်တဲ့မျိုးတွေကိုရွေးချယ်ပြီးတော့ဖွင့်ဖို့ကြိုးစားတာလဲခင်ဗျအခက်တူတူဖြေပေးပါ
Okay, so tomorrow the accounting and auditing to be loaded or the Nampan Tarawa. Auditing or tomorrow, since I get out of the Pamabi Mapono, Taba, the auditing to Kulu Adelu, Yusaloa, a cool Lolos and Mapono, tomorrow, cool Lolos, a solution, Gabamaya, Dolor, 10 years, or the Lilla Depono, Amico, can audit a person to cool the down Jamade, Eddie Adago, Utibido, the Lumio training, they will let these Nanganaga, Senna, and things are.
ပြီးတော့ဒီလိုမျိုးအဖွဲ့အစည်းတစ်ခုတည်ဆောက်နိုင်တဲ့အဆင့်ကြီးရောက်ရှိအောင်ဒီမှာလုပ်ပြီးကျူးစားလုပ်ဆောင်နေပါတယ်။ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်မတ်မေပလဲတဲ့ကိုမေးချင်ပါတယ်အခုလိုအခြေအနေမျိုးပါပေါ့လေဒီမတ်မေပလဲတဲ့ကိုအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေလေးတွေမှာပြေလည်အောင်ပေါ့ဒီသက်ဆိုင်ရာတွေအနေနဲ့လည်းဝိုင်းဝန်းပြီးတော့ဖြေရှင်းပေ
ဖက်တာစီမှာမြန်မြန်နဲ့မပေါ်မစ်ပေါ့နော်လောက်ပိုင်ခွင့်ကိုအမြန်ဆုံးထောင်ရပေးစီချင်ပါတယ်
ဒေါက်တာကျော်မိုးထွန်းဟောခက်တူတူလေးပြောပြပါအောင်ခင်ဗျခက်ခဲတွေပြေလည်ဖို့အတွက်ဆိုလို့ရှိရင်အဓိကဘာတွေကိုဖြည့်ရှင်းပေးစီချင်တာလဲခင်ဗျသက်ဆိုင်ရာအနေနဲ့
ဟုတ်ကဲ့ခင်ဗျာသက်ဆိုင်ရာအနေနဲ့ကတော့ဒီလိုမျိုးအရင်တော့ကောနော်လုံထုံးလုံနီးတွေနဲ့ပတ်သက်ပြီးတော့အရင်တင်းကျပ်မှုမရှိအောင်လို့လုပ်ပေးစီချင်ပါတယ်ဒါအစိုးရအနေနဲ့ကောနော်အခုဒီလေဟိုးရှေးခေတ်ကဟိုဒီခေတ်ကဟို policy တွေလည်းကျင့်သုံးနေဥပမာပြဒီအကြောင်းမှဆိုရင်ကျွန်တော်တို့တွေဒီဟိုရက်ွက်တွေမြို့နယ်တွေမှာတစ်ဆင့်ဆင့်3ဘက်4ဘက်ကျောင်းကြားရတာတွေပါတယ်ကောနော်ဒါတွေကတော့မလို့အတော့ဘူးလို့ကျွန်တော်ထင်ပါတယ်ဒီ point
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်အတွက်အချိန်ကုန်ဆုံးသွားပြီဖြစ်တာမို့ဒီအစီအစဉ်ကိုဒီမှာပဲရန်နာပြရစီခင်ဗျာပါဝင်ဆွေးနွေးခဲ့သူအားလုံးကျေးဇူးထူးတင်ပါတယ်ခင်ဗျာ
ထုတ်လို့သူမဆုမွန်နဲ့ကိုအောင်စီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောရရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းတနင်္ဂနွေနေ့မနေ့ပဲအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ကျမတို့တနင်္ဂနွေနေ့ညနေထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line meter 16.25 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကြီးညာပေးပါမယ်ရှင်
နောက်ကိုရီးယားနိုင်ငံကပက်ထင်းတပ်ဒုံးကျည်တစ်ခုကိုတိုင်းပြည်အနောက်မြောက်ဘက်ကမ်းခြေအနီးကနေတနင်္ဂနွေနေ့မှာဆန်းသက်ပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များရဲ့အကြီးအကဲကပြောပါတယ်မြောက်ကိုရီးယားရဲ့ရန်လိုတဲ့လူရအပေါ်သူတို့အနေနဲ့အနီးကစောင့်ကြည့်နေကြောင်းနဲ့ဖြစ်လာနိုင်တဲ့အခြေအနေတွေအတွက်အစင်းနဲ့ပြင်ဆင်ထားကြောင်းတောင်ကိုရီးယားစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြောက်ကိုရီးယားရဲ့အခုပက်ထင်းတပ်ဒုံးကျည်ဆန်းသက်ပြစ်လွတ်မှုဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြပြီးဒီလူရအပေါ်ဂျပန်နိုင်ငံအနေနဲ့ပြင်ထန်ကန့်ကွက်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်FBI ပြည်တော်စုထောက်လိုင်းစုံစမ်းစစ်ဆေးရေးဗျူရိုအကြီးအကဲအသစ်အမည်ကိုအစောဆုံးရှေ့သတင်းပတ်အတွင်းမှာသိရှိနိုင်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောကြားလိုက်ပါတယ် FBI အကြီးအကဲအသစ်ဘသူဖြစ်တယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ချက်အမြန်ချနိုင်လိမ့်မယ်လို့ဗာဂျီးနီးယားပြည်နယ်လင်ချ်ဖတ်မြို့မှာရှိတဲ့ Liberty Tech တို့ရဲ့ဘွယ်နှင်းသဖြင့်အခမ်းအနားမှာမိန့်ခွန်းပြောကြားဖို့အသွား Air Force One လေယာဉ်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်းဆိုင်ရာမဟာမင်းကြီးခရစ်စတော့စတာလီယာနစ်စာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစာနာမှုအကူအညီပေးရေးဆိုင်ရာမြေပြင်အခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံမှာမေလ12ရက်ကနေ14ရက်နေ့အထိအလဲပတ်ရောက်ရှိနေပါတယ်စတိုင်လီယန်နစ်စာရခိုင်ပြည်နယ်အတွင်းကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာနိုင်ဖို့အတွက်စစ်တွေမျိုးကိုစနေနေ့နောက်ပိုင်းကရောက်ရှိလာကြောင်းပြည်내အစိုးရတာဝန်ရှိသူတွေကပြောပါတယ် EU အနေနဲ့မြန်မာနိုင်ငံကိုမေးမထားကြောင်းမြန်မာနိုင်ငံအတွက်စာနာမှုအကူအညီတွေနဲ့ဘေးအန္တရာယ်လျှော့ချနိုင်ရေးဆိုင်ရာအကူအညီယူရို12တန်းအကူအညီပေးမှာဖြစ်ကြောင်းမဟာမင်းကြီးကကြေညာခဲ့ပါတယ်။တမန်တော်ဒေါ်နယ်ထရမ့်ရဲ့ကမ္ဘာစီးပွားရေးဆိုင်ရာချင်းကန်လှုပ်ဆောင်မှုဟာဆက်မှုထိပ်သီးနိုင်ငံကြီးတွေအတွက်ပိုပြီးအဆင်ပြေစေမယ်လို့ယုံကြည်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူးချင်းကအီတလီနိုင်ငံဘာရီမြို့မှာကျင်းပတဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံမှာကမ္ဘာဗန္ဓာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှပြောကြားလိုက်ပါတယ်ခင်ဗျာ။
တရင်တင်ချက်ကိုကိုစုံဝင်လိုက်တင်ညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှာကတော့ဒေါက်ကင်မျိုးသက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ဒီမှာရှားဖောင်ပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် View American တန်တင်းငွေနေမနေ့ပဲမြန်မာဘာသာအစီအစဉ်ကိုနားဆင်ခဲ့တဲ့အတွက်သောတာရှင်များအားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.